Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရ2023ခုနှစ်မေလ6ရက်နေ့စနေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီအထိလိုင်းဒိုမီတာ24.58လိုင်းလံမီတာ190ဒုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချက်မြေချပါစေရှင်ဒီမှာသင်္ကေတထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါရှင်ကျမကိုမျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမတင်ကြီးထိုင်တဲ့သူပြောပြပေးပါပါဒီကနေ့ရှင်နေနေ့မှာကျင်းပမဲ့ Charles Bin ရဲ့နန်းတက်ပွဲကိုကမ္ဘာခေါင်းဆောင်တွေတက်ရောက်ဖို့ရောက်နေပါပြီရှစ်ကောင်ရှိကနေပြင်ဆင်ထားတဲ့စခန်းတွေကိုလာပြီးကြည့်ခဲ့ရိုဂျာဒုက္ခသည်တွေကဌာနေပြန်ရေးကိုလက်မခံကြပါဘူး COVID-19 ဟာအရေးပေါ်အခြေအနေကနေကျော်လွန်ပြီလို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတင်ကြီးထိုင
်ကောင်းပါပြီရှင်ဒီနေ့ပြီးမှာတော့တရုတ်မှာကြောင်မီသွေးတူဖော်ရေးလုပ်ငန်းတွေ NDA ရော့နဲ့အောင်ဤပညာသစ်တွေအသုံးပြုလာတဲ့အကြောင်းသတင်းဆောင်မကိုနားဆင်ကြရဖို့ရှိပါတယ်ဒီနောက်မှာတော့
မြန်မာပြည်ကပါလဲမြန်မာကျောင်းသားကျောင်းသူတွေကဘယ်သူတွေလဲမြန်မာပြည်မှာဘာတွေဖြစ်ပျက်နေလဲဆိုတဲ့ဟာကို sharing လုပ်ခြင်းနဲ့
မြန်မာ culture club ကကိုတူရပါရှင်မကြခင်မှာအပြည့်အစုံတင်ပြပေးပါမယ်ဒီနောက်မှာတော့အမျိုးသမီးတုတ္တဆုံးလင်းအမေရိကန်တခွင်သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်ဆင်ကဏ္ဍတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပါမယ်ရှင
်ယူကရိန်းကိုတိုက်ခိုက်ရမှာအကူအညီပေးနေတဲ့သူတို့ဖွဲ့ကိုရုရှားဆွေအားကလိုအပ်တဲ့ကြီးစံတွေထုတ်မပေးရင်မေလ10ရက်နေ့ကစပြီးတော့ယူကရိန်းကဘတ်မော့မှာသူတို့ကူပြီးတိုက်ပေးမှာမဟုတ်တော့ဘူးလို့ရုရှားကျေးဆက်တဲ့ဝက်နာအဖွဲ့ရဲ့ခေါင်းဆောင်ယက်ဖနီပရီဂိုဇင်ကတောက်ကြနေမှာပြောပါတယ်။တေဆုံးနေတဲ့သူ့ရဲ့တပ်သားတွေကိုပြတ်တာပြီးတော့ရုရှားတပ်မှုတွေကသူ့ကိုပစ်ပယ်ထားကြောင်းအော်ဟစ်ပြောဆိုနေတဲ့ဗီဒီယိုကိုလည်းတောက်ကြနေက Telegram လူမှုမီဒီယာမှာသူကတင်ပါတယ်။သူတို့ဖွဲ့မှာရုရှားဒုတိယကာကွယ်ဝင်ကြီးဟောင်းနဲ့ပူးပေါင်းခဲ့တယ်လို့ချက်တဲ့ပရီနီကရုရှားလူမှုမီဒီယာမှာတင်ပါတယ်။ယူကရိန်းကာကွယ်ဒုဝင်ကြီးဟန်နာမာလီယာကတော့ဘတ်မကိုတပ်တွေထပ်ပြီးတော့ဖြည့်ပြီးဆစ်လွတ်နေတယ်လို့တောက်ကြနေမှာပဲပြောပါတယ်။ဗုဒ္ဓဖူးကြီးက Kremlin နန်းတော်ကို drone နဲ့တိုက်ခိုက်တာနဲ့ပတ်သက်ပြီးတော့ Russia အစိုးရက Ukraine တွေကတိုက်ခိုက်တာလို့ဆက်ဆွဲပေမဲ့ Ukraine ဘက်ကညှင်းဆို့ထားတယ်လို့တောက်ကြနေမှာတော့ American ခြေစိုက် drone ဤပညာကျွမ်းကျင်သူတွေကဒါဟာ Russia နိုင်ငံအတွင်းကနေပစ်ခတ်တာဖြစ်နေကြောင်းပြောပါတယ်။ drone ရင်ငယ်ကလေးတွေဟာကီလိုမီတာ400ကျော်กว่าတဲ့ Ukraine ဘက်ကနေ Moscow ကိုရောက်အောင်ပြန်နိုင်စွမ်းမရှိပါဘူးလို့ Brink drone ထုတ်တဲ့ community တောင်းလီဖြစ်တဲ့အမှုဆောင်အရာရှိ Blake Resnick ကပြောကြားရိုက်တာသတင်းမှာဖော်ပြထားပါတယ်
။မေလ6ရက်နေ့မှာတတိယမြောက် Charles ဘုရင်ရဲ့နန်းတက်ဗိသိက်ခံပွဲကိုလန်ဒန်မြို့ဝက်စ်မင်စတာကျောင်းတော်ကြီးမှာကျင်းပမှာဖြစ်ပြီးကမ္ဘာနိုင်ငံတွေကအခြေခဲတွေဧည့်သည်တော်တွေခေါင်းဆောင်အသီးသီးတက်ရောက်လျက်ရှိပါတယ်။နန်းတက်ပွဲကိုတက်ရောက်ဖို့အမေရိကန်သမ္မတကတော်ဂျေးဘိုင်ဒန်လည်းလန်ဒန်ကိုရောက်ရှိနေပြီးမေလ9ရက်နေ့ကဒေါင်းနင်းလန်းကဗြိတိန်ဝန်ကြီးချုပ်နေအိမ်မှာဝန်ကြီးချုပ်ကတော်နဲ့တွေ့ဆုံပါတယ်။ Charles ဘုရင်နဲ့ဗြိတိန်ဝန်ကြီးချုပ် Rishi Sunak တို့ကလည်းနန်းတက်ပွဲမတိုင်ခင်တောက်ချန်နေကဒဏ္ဍာဟာရနိုင်ငံတွေကခေါင်းဆောင်တွေကိုတွေ့ဆုံနှုတ်ဆက်ခဲ့ပါတယ်။ဒါပြင်ဩစတြေးလျနဲ့ကနေဒါနိုင်ငံတွေအပါအဝင်ဗြိတိန်ဘုရင်ရဲ့အုပ်ချုပ်မှုအောက်ကနိုင်ငံ14နိုင်ငံရဲ့ခေါင်းဆောင်တွေနဲ့ကိုယ်စားလှယ်တွေကိုလည်းနေ့လယ်စာနဲ့တက်ခင်းဧည့်ခံခဲ့ပါတယ်။ Charles ဘုရင်ဟာထိုင်းဘုရင်ကူဝိတ်အင်ရှစ်မင်းသားအပါအဝင်ကမ္ဘာနိုင်ငံတွေကတော်ဝင်မိသားစုတွေနဲ့မင်းမျိုးမင်းနွယ်တွေကိုလည်းဘာကင်ဟမ်နန်းတော်မှာဧည့်ခံဖို့ရှိပါတယ်။ Charles ဘုရင်ဟာမနေ့စက်တင်ဘာလကမေရော်ဒုတိယမြောက်အဲလစ်ဘက်ဘုရင်မကြီးနှစ်ယောက်ဆန်ကျင်ကလေးကဘုရင်အဖြစ်အလိုလျောက်ဆက်ခံခဲ့ပေမဲ့တရားဝင်နန်းတပွဲအခမ်းအနားကလည်းထုံတန်းစင်လာအရာအေးပါတဲ့ပွဲဖြစ်ပါတယ်ရှင်
။ဗြိတိန်နဲ့ဒဏ္ဍာဟာရနိုင်ငံများရဲ့တက်တက်မြောက် Charles ဘုရင်ဗိသိက်နန်းတပွဲမခံရင်မတင်းပါရင်အချိုးနှစ်ဖြစ်တဲ့တောက်ကြနေမှာသူ့ကိုနှစ်သက်မြန်နိုးတဲ့လန်ဒန်မြို့ခံတွေကို Charles ဘုရင်ကိုယ်တိုင်တွေ့ဆုံနှုတ်ဆက်ခဲ့ပါတယ်။ဗြိတိန်မှာနှစ်ပေါင်း80လောက်တည်းမှာအကြီးအမားဆုံးဖြစ်တဲ့အခမ်းအနားကိုတက်ရောက်ဖို့အတွက်ကမ္ဘာခေါင်းဆောင်တွေလည်းတပွဲပွဲရောက်လာပြီ။အသက်84နှစ်ရှိပြီဖြစ်တဲ့ Charles Bin ဟာသူ့ရဲ့ချင်းရော်ကမန်လီယာနဲ့အတူလန်ဒန်က Westminster ဘုရားကျောင်းမှာလွန်ခဲ့တဲ့နှစ်ပေါင်း1000လောက်ကလို့ရှေးထုံးအခမ်းအနားတွေနဲ့ဗြိတိန်ခံယူမှလည်းဖြစ်ပါတယ်။နန်းတက်ပွဲအခမ်းအနားအတွက်ဗြိတိန်မှာအသေးစိတ်ပြင်ဆင်နေတာဖြစ်ပြီးတော့နန်းတက်ပွဲမတင်ပါခင်ရက်ပိုင်းကလေးကတချို့လမ်းတွေပိတ်ပြီးပါတီပွဲအခမ်းအနားတွေကျင်းပနေတာပါ။လန်ဒန်ရဲ့အထင်ကြီးက Big Ben နိုင်ရည်ကြီးကို UK လန်အယောင်ဖြစ်တဲ့အပြားနဲ့အနီရောင်မိထိုးထားပြီး Charles ဘုရင်ရဲ့နန်းတက်ပွဲကိုကြိုဆိုပါတယ်။ နန်တက်ပွဲကိုနိုင်ငံတကာခေါင်းဆောင်တွေပါဝင်တော်ဝင်မိသားစုတွေနဲ့ဗြိတိန်အရာရှိ 2,000 လောက်တီးတန့်အခမ်းအနားကိုတက်ရောက်ဖို့ဖြစ်ရှိပါတယ်။ဝက်စမင်စတာဘုရားကျောင်းကနေဘတ်ကင်ဂမ်လမ်းတော်ကိုဘင်းနဲ့ဘင်းမှသွားတဲ့အခါစစ်တပ်တပ်ဖွဲ့ဝင်တွေပါဝင်ထောင်နဲ့ခြေတဲ့လူတွေတန်းစီပြီးလိုက်ပါမှလည်းဖြစ်ပါတယ်။ဗြိတိန်နိုင်ငံသားတွေပါဝင်တန်းနဲ့ခြေတဲ့ပြည်သူတွေရုပ်မြင်သံကြားကနေဒါကိုတိုက်ရိုက်ကြည့်ရှုနိုင်မှလည်းဖြစ်ပါတယ်။
ဘရာဇီးနိုင်ငံကအမေဆုံမိုးသစ်တော်ကာကွယ်ရေးရန်ပုံငွေအတွက်ဒေါ်လာတန်100ကျော်ထည့်ဝင်မယ်လို့ဗြိတိန်ဝန်ကြီးချုပ်ရီရှိဆုနက်ကကြေညာပါတယ်။တတိယမြောက်ချားလ်စ်ဘုရင်ရဲ့နန်တပ်ပွဲမတိုင်ခင်ဘရာဇီးနိုင်ငံသမ္မတလူးဝစ်အန်နာစီယိုလူလာဒဆေးဗာနဲ့တောက်ချန်နေကလန်ဒန်မှာတွေ့ဆုံတဲ့အချိန်အဲ့ဒီလိုပြောဆိုတာဖြစ်ပါတယ်။ဘောလုံးအပြင်ရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်တာအပါအဝင်ဘုံတူညီတဲ့စိတ်ဝင်စားမှုအများအပြားရှိတယ်လို့ဒေါင်နင်လန်ဝန်ကြီးချုပ်နေအိမ်မှာဗြိတိန်ဝန်ကြီးချုပ်ရီရှိဆုနက်ကဘရာဇီးသမ္မတလူလာကိုလက်ခံတွေ့ဆုံပြောဆိုခဲ့ပါတယ်။အမေဆုံးတစ်တော့ကာကွယ်ရေးမှာဘရာဇီးသမ္မတကသမ္မတလူလာရဲ့ဥဆောင်မှုအခန်းကဏ္ဍကိုလည်းဗြိတိန်ဝန်ကြီးချုပ်ဆုနက်ကချီးကျူးဂုဏ်ပြုပါတယ်။တစ်တော့ပြုံးတိမှုရပ်တန့်ဖို့နဲ့ဒေသရဲ့ကြွယ်ဝတဲ့ဇီဝမျိုးစုံမျိုးခွဲများကိုကဲတင်ဖို့အတွက်ရည်ရွယ်ပြီးဗြိတိန်နိုင်ငံကရန်ပုံငွေဒေါ်လာ102တန်းလှူဒါန်းမှာဖြစ်တယ်လို့ဒေါင်းနင်းလန်ဝန်ကြီးချုပ်နေအိမ်ပြောခွင့်ရကလည်းပြောပါတယ်။ကမ္ဘာအခြေဆုံးမိုးသစ်တော်ကိုကဲတင်ရေးတိုက်ပွဲမှာချမ်းသာတဲ့နိုင်ငံတွေစီကငွေကြေးအထောက်ပံ့ရဖို့ကြိုးပမ်းနေတဲ့ဘရာဇီးအတွက်ဒါကတန်တမာရေးရာတွေကအောင်ပွဲတစ်ခုဖြစ်ပါတယ်။ဒီရန်ပုံငွေအစီအစဉ်ကို2008ခုနှစ်လူလာရက်ပထမဆုံးသမ္မတသက်တမ်းတို့ကစတင်ခဲ့တာဖြစ်ပါတယ်ရှင်။
VOA American အသံမနက်ဖက်မြန်မာဝါသအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အသံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေကိုပြန်ပြီးတော့လက်ခံရင်းနဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်စီဘက်ကမောင်နှောမြောက်ပိုင်းမှာပြင်ဆင်ထားတာတွေကိုတောက်ကြနေမှာတောက်ရောက်ကြည့်ရှုခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တွေကပြန်ဖို့အတွက်ညှင်းဆိုကြတယ်လို့ AFP သတင်းမှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်တာဝန်ခံအများအပြားနဲ့တူရိုဟင်ဂျာဒုက္ခသည်20လောက်လိုက်ပါလာတာဖြစ်ပြီးဒီဒုက္ခသည်တွေကိုနေရာချထားပေးမယ်စခန်းတွေရှိရာစံပြရွာ2ရွာကိုတွားကြည့်ရှုခဲ့တာဖြစ်ပါတယ်။သူတို့ဟာစခန်းတွေစီစဉ်ထားတာကိုတွေ့ခဲ့ကြအောင်ဒါပေမဲ့သူတို့တောင်းဆိုတဲ့နိုင်ငံသားဖြစ်ခွင့်မပေးသေးတဲ့အတွက်မပြန်ကျင်ကြအောင်ဒီဖွဲ့ရက်ကရ ेंजर ဒုက္ခသည်တို့က AFP ကိုပြောပါတယ်တော့ရောက်ကြည့်ရှုခဲ့တဲ့ဒုက္ခသည်အမျိုးသမီးတူကလည်းစခန်းတွေမှာသူတို့ကိုလက်ခံမဲ့နေရာဆေးရုံနဲ့ဈေးတွေပါနေပေမဲ့လုံခြုံရေးအတွက်စိုးရိမ်တယ်လို့ပြောပါတယ်ရ ेंजर တွေဘက်ကနေရာကိုဂုံတိုက်ခါရှိရှိပြန်လာနိုင်ရင်သူတို့ရဲ့မူလနေရာမှာပြန်လည်နေရာချထားပေးဖို့နဲ့လုံခြုံရေးအာမခံချက်တွေပေးဖို့တောင်းဆိုပေမဲ့မြန်မာနိုင်ငံကစခန်းတွေကိုတောရောက်ကြည့်ရှုရမှာလိုက်ပါလာတဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်ဆိုင်ရာကော်မရှင်နာမင်းကြီးမစ္စနော့ရော့ခ်မန်ကတော့ဘာပဲဖြစ်ဖြစ်ဒီဒုက္ခသည်တွေကိုစီစဉ်ထားတဲ့အတိုင်းပဲဘင်္ဂလားဒေ့ရှ်ဘက်ကနေပြီးတော့ပြန်ပြီးပို့တင်တယ်လို့ပြောပါတယ်။နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်အဖွဲ့ HRW ကလည်းရွန်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်ပို့မယ့်အစီအစဉ်ကိုဆိုင်းငံ့ထားဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းပါတယ်။ရခိုင်မြောက်ပိုင်းမှာ2019အာဆာအချမ်းဖွဲ့အဖွဲ့တိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်မြန်မာတပ်မတော်နေမြေရှင်းလင်းရေးကနေရင်းကြ9သိန်းလောက်အင်းနီဂျင်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတာပါဘင်္ဂလားဒေ့ရှ်နိုင်ငံအခုခါမှာရင်းကြဒုက္ခသည်တသန်းလောက်ကိုလက်ခံထားရတာဖြစ်ပါတယ်
ကြာသာပရင်းညနဲ့တောက်ကြံနေတွင်မှာမနီလာမြို့တော်အနီးပြုတ်လုတဲ့စီးနှင်းမှုတွေအတွင်မြန်မာနိုင်ငံအပါအဝင်အာရှတဝန်းကလူကုန်ကူးခံရသူ1000ကျော်ကိုကယ်ဆယ်ခဲ့တယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကပြောပါတယ်။သူတို့ကို Digital Crypto ငွေကြေးစနစ်နဲ့ဆက်ဆက်ပြီးလိမ်လည်မှုကျူးလွန်တဲ့လုပ်ငန်းတွေမှာတနေ့18နှစ်အထိအလုတ်ခိုင်းစေခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။မြို့တော်မနီလာကနေ2နာရီလောက်ကားမောင်းရတဲ့မာဘာလာကပ်မှာရှိတဲ့ချမ်းဝင်းတဲမှာဖြစ်ပွားခဲ့တာလို့ဆိုပါတယ်သူတို့ဟာ Facebook နဲ့ဒိတ်လုပ်ပြီးချင်းတွေ့တဲ့ app တွေကနေတဆင့်သူတို့လိမ်လည်လှည့်ပြားမဲ့သူတွေကိုဆက်သွယ်တွေ့ဆုံခဲ့တယ်လို့ဖိလစ်ပိုင်အမျိုးသား Cyber ရာဇဝတ်မှုတိုက်ဖျက်ရေးအဖွဲ့ကဗိုလ်ကြီး Marshall Sabino က VOA ကိုပြောပါတယ်သူတို့ကသူတို့ရဲ့တားကောင်တွေကိုချစ်ချင်ရောင်ဆောင်ပြီးပိုက်ဆံတွေယူကြတာလို့လည်းပြောပါတယ်လူကုန်ကူးခံရသူတွေထဲမှာ BNN တရုတ်အင်ဒိုနီးရှားဖိလစ်ပိုင်နီပေါ်မလေးရှားမြန်မာထိုင်းနဲ့ထိုင်ဝမ်တို့ကလာနေတယ်လို့ရဲက ပြောပါတယ်သူတို့ဟာဆိုရှယ်မီဒီယာပေါ်ကတဆင့်လဆာကောင်းတဲ့အလုပ်တွေပေးမယ်ဆိုတဲ့ဂရုတွေပေးဖြားယောင်းတင်းသွင်းခံရပြီးနောက်မှာစစ်ရုံတွေမှာထည့်ပိတ်ထားပြီးသူတို့ထွက်မပြေးနိုင်အောင်လက်နက်ကန်အဆောင်တွေချထားတယ်လို့လဲဆာဘီနိုကပြောပါတယ်ရှင
်ကိုဗစ် -19 ကာယောဂါဟာကမ္ဘာလုံးဆိုင်ရာကျန်းမာရေးအရေးပေါ်အခြေအနေကနေကျော်လွန်သွားပြီလို့တောက်ကြနေမှာWHO ကုလသမဂ္ဂကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲ Tedros Ghebreyesus ကပြောကြားလိုက်ပါတယ
် It's therefore with great hope that I declare COVID-19 over as a global
အရေးပေါ်အခြေအနေကနေကျော်လွန်သွားပြီဆိုပေမဲ့လည်းဒီ COVID-19 ဟာကမ္ဘာလုံးဆိုင်ရာကျန်းမာရေးအနေကြီးကနေလွတ်မြောက်သွားပြီလို့ဆိုလိုတာမဟုတ်ကြောင်းပြောသွားတာပါဒီယောဂါပိုးဟာဆက်ရှိနေကြောင်းဒီယောဂါပိုးဆက်လက်ပြောင်းလဲနေပြီးတော့လူတွေတည်ဆုံမှုတွေရှိနေတဲ့ကြောင်းယောဂါပိုးမျိုးကွဲအသစ်တွေပေါ်လာပြီးတော့ကူးစက်မှုနဲ့တည်ဆုံမှုအန္တရာယ်ဆက်ရှိနေသေးတယ်လို့ WHO အကြီးအကဲကပြောပါတယ်။ COVID-19 ဟာ2019တရုတ်ပြည်ဝူဟန်မှာလူကိုစတင်ကူးစက်ခဲ့တာဖြစ်ပြီးတော့ကူးစက်ခံရသူ100မပြည့်ခင်2020 January 30ရက်မှာ WHO ကမ္ဘာ့ကျန်းမာရေးကနေပြီးတော့အရေးပေါ်အခြေအနေကြေညာလိုက်တာဖြစ်ပါတယ်။ COVID-19 တကမ္ဘာလုံးပြန့်သွားခဲ့တဲ့3နှစ်အတွင်း WHO ကဆင်းနေရတည်ဆုံသူက9သန်းလောက်ရှိပေမဲ့တကယ်တည်ဆုံသူအရေအတွက်ဒီတဲ့များပြီးတော့တန်း20လောက်ထိရှိနိုင်တယ်လို့လည်းWHOအကြီးအကဲကပြောပါတယ်။ COVID-19 ကြောင့်တကမ္ဘာလုံးပြောင်းဆန်သွားပြီးကျန်းမာရေးစနစ်လည်းပျက်စီးပြီးစီးပွားရေးလူမှုရေးကဏ္ဍကတောင်းကနေတွေဖြစ်ကုန်ပါတယ်။လူသန်းပေါင်းများစွာလည်းဆင်းရဲမွဲတေသွားတာပါ။
စီကိန်းလိုခေါ်တဲ့အရှိတောင်အာရှအကစားပြိုင်ပွဲကိုကမ္ဘောဒီးယားနိုင်ငံမှာပထမဆုံးအချိန်အင်ရှင်အဖြစ်သမိုင်းဝင်လက်ခံကျင်းပရမှာတောက်ချန်နေကဖွင့်ပွဲကျင်းပခဲ့ပြီးအတိအမှုအကအခုံတွေနဲ့ဖြိုးပြေးတာအလံတွေဟွေရန်မိရှုမိပန်းတွေပြစ်လွတ်တာတွေပြုလုပ်ခဲ့ကြပါတယ်။အဲ့ဒီအခမ်းအနားမှာအာဆီယံနိုင်ငံတချို့ကခေါင်းဆောင်တွေမြန်မာအပါအဝင်နိုင်ငံအသီးသီးကပါဝင်ရှင်ပြိုင်ချမယ့်အကစားသမားတွေတက်ရောက်ခဲ့ကြပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဗီယက်နမ်ဝန်ကြီးချုပ်လာအိုသမရတို့နဲ့အတူဖွင့်ပွဲကျင်းပရာအားကစားခွင့်ရက်ကိုဝင်ရောက်ခဲ့ပြီးသူ့ရဲ့ဥဆောင်မှုအောက်မှာပြည်တွင်းငြိမ်းချမ်းရေးရရှိနေတာကိုကျေးဇူးတင်ကြောင်းပြောပြီးပြိုင်ပွဲကိုဖွင့်လှစ်ခဲ့ပါတယ်။တစ်ဖက်မှာလည်းကမ္ဘာအာဏာတပ်တန့်အရှိဆုံးခေါင်းဆောင်တွေတဲ့ကတူဖြစ်တဲ့ဟွန်ဆန်ဟာဇူလိုင်လမှာကျင်းပမဲ့ထွေထွေရွေးကောက်ပွဲအတွက်ပြင်ဆင်နေချိန်နိုင်ငံတွင်းမှာဒီမိုကရေစီလွတ်လပ်ခွင့်တွေကိုထိခိုက်စေခဲ့ပြီးအတိုက်အခံတွေကိုနှိပ်ကွပ်ဖို့အတွက်တရားရုံးတွေကိုအသုံးပြုခဲ့တယ်လို့ဝေဖန်သူတွေကထောက်ပြထားပါတယ်။စီးကိန်းကတဆင့်စိတ်အားထက်သန်မှုမြို့ချစိတ်ဓာတ်ကိုတိဆောက်ဖို့အတွက်ဝင်းကြီးချုပ်ဟွန်ဆန်ရဲ့အာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CPP ကရွေးထားပြီးရွေးကောက်ပွဲမှာသူတို့ပါတီတေချာပေါက်နိဗ္ဗာန်အနိုင်ရမယ်လို့ယူဆနေပါတယ်။အစိုးရကကစားပွဲတွေအတွက်လက်မှတ်တွေကိုလည်းအခမဲ့ပေးအပ်ခဲ့ပြီးလက်မှတ်တွေကပေးမလောက်အောင်ကိုဖြစ်နေပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။တရုတ်နိုင်ငံမှာလူအသေးပြောက်များလာတဲ့ကြောင်မီးသွေးမိုင်းတွေအတွက်တွင်းတူးလှုပ်သားဥယျာဉ်ရှော့ချဖို့နဲ့ဘေးအန္တရာယ်ကင်းကင်းနဲ့စိတ်ချလုံခြုံမှုတိုးလာစေဖို့ smart နည်းပညာကိုသုံးလာနေပါပြီ။ဒါဟာကြောင်မီးသွေးပိုထုတ်နိုင်စေဖို့နဲ့မိုင်းတွင်းပြိုချပြီးမတော်တဆဖြစ်မှုတွေကိုကာကွယ်နိုင်ဖို့လှုံ့ဆော်လာတာဖြစ်ပါတယ်။ AP သတင်းတပုတ်ကိုအခြေခံပြီးဒေါက်ခင်မျိုးသက်ကပြောပြပေးထားပါတယ်ရှင်
။တရုတ်နိုင်ငံအလယ်ပိုင်းရှမ်းစီပြည်နယ်မြောက်ပိုင်းကဟောင်လျူလင်းကျောင်းမီးသွေးတွင်အတွက်မြေအောင်နည်းပညာဆိုင်ရာစစ်ဆေးမှုတွေလုပ်တော်မှာဖြစ်ပါတယ်။တူပီတာကျောင်းမီးသွေးတွေစုဆောင်းတဲ့နေရာမှာအလုပ်လုပ်နေတာကိုစောင့်ကြည့်ဖို့ကကင်မရာအလုံး180ကျော်တပ်ဆင်ထားပါတယ်။ပေ60လောက်ရှိတဲ့ကြောက်ဖြတ်တဲ့ဆက်ပေါ်မှာတော့ဆက်ရဲ့အစိပ်ပိုင်းတွေအလုပ်လုပ်တာကိုဓာတ်ပုံရပ်ယူမယ်။ကင်မရာဆက်နှလုံးအတွက်ပုံကောင်းကောင်းရပ်အောင်ဆန်ကိုက်မကိုက်တိုင်းတာတဲ့ QR code နဲ့တူတဲ့ကပ်ပြားတွေတက်ထားပါတယ်။ဆက်တွေအလုပ်လုပ်တာကိုထိမ့်ချုပ်တဲ့ရုံးခန်းကနေမြင်ရအောင် 5G နဲ့ F5G ကွန်ရက်တွေကိုသုံးပြီးအချိန်နဲ့တပြေးညီပုံတွေကိုပို့ပေးပါတယ်။ရလာတဲ့ပုံတွေကိုအဲ့ဒီမှာ AI နည်းပညာကိုသုံးပြီးအလုပ်ခွင်ကလှုပ်ဆောင်မှုပြတဲ့ဗီဒီယိုဖန်တီးတာလို့ Huawei Mind အဖွဲ့ Engineer Zhang Ke Long ကပြောပါတယ
်။下方的话呢是将我们中彩面
ဖန်နှပြင်အောက်ဖက်မှာပြနေတာကကြောင်မီးတွေးတွေကိုဖြတ်နေတဲ့ကြောက်ဖြတ်ဆက်ပါ32ပေကြော်ကြော်ရှိပါတယ်။ဖြတ်နေချိန်မှာပဲကင်မရာ7လုံးကြော်ကြော်ကပြန်ပြီးပို့တဲ့ပုံတွေကနေဗီဒီယိုထုတ်ယူကြည့်လို့ရတာကြောင့်ကြောင်မီးသွေးထုတ်တာကိုထုတ်နေချိန်မှာပဲအားလုံးမြင်နိုင်ပါတယ်
။ Huawei ကတီထွင်လိုက်တဲ့ဒီစနစ်ကနေ ကျောင်းမီးသွေးမိုင်းတစ်ခုလုံးကိုမိုင်းလုံးသားတွေစောင့်ကြည့်စစ်ဆေးနိုင်တယ်။ထိန်းချုပ်ခန်းကကြောက်ဖြတ်ချက်ကိုထိန်းချုပ်ပြီးခိုင်းနိုင်တဲ့အတွက်မြေောက်ဆင်းရသူအရေးအတွက်ကိုညော့သွားစီတယ်လို့ဟောင်းလီလင်းမိုင်း AI ဌာနအကြီးအကဲရှီချောင်းကပြောပါတယ်
။မေခွန်ရဲ့核心生产部门是中彩队。原来一个
ကျောင်းမီးသွေးထုတ်တဲ့ပင်မဌာနကစက်တွေနဲ့ပဲအားလုံးလက်ပတ်တဲ့အဖွဲ့ဖြစ်ပါတယ်။အရင်တုန်းကဒီအဖွဲ့မှာလူ100လောက်ရှိခဲ့ပေမဲ့ခုတော့60လောက်ပဲထားရပါတော့တယ်။AI ဌာနထူထောင်တာကလူသားဥယျာဉ်ကိုရှော့ချနိုင်တယ်လို့မြေောက်အခြေအနေကိုလည်းအချိန်နဲ့တပြေးညီသိနိုင်ပါတယ်။မြေောက်ကအလုပ်တွေကိုမြေပေါ်မှာပဲလုပ်နိုင်တဲ့အပြင်ထုတ်လုပ်မှုလည်းအတော်အဆင်ပြေတာတွေ့ရပါတယ်
။ကြောင်မီးသွေးမိုင်းမတော်တဆဖြစ်မှုတွေများတဲ့အတွက်2020မှာတီအဆူရကကြောင်မီးသွေးမိုင်းတွေကိုနည်းပညာကုမ္ပဏီတွေနဲ့ဆက်သွယ်ပြီးခင့်မီနီတုံးပြီးထုတ်လုပ်ဖို့အတွက်တွန်းအားပေးခဲ့တာပါ။အဆူရပိုင်းရှန်စီကြောင်မီးသွေးကုမ္ပဏီကိုဆက်သွယ်ကိရိယာထုတ်လုပ်မှုနာမည်ကြီးလာတဲ့ဟော်ဝင်းနဲ့ပူပေါင်းဟောင်းလူလင်းနဲ့ရှောင်းဘူရန်ကြောင်းမီးသွေးတွင်နေပါ AI နည်းပညာကိုသုံးဖို့အတွက်စမ်းသပ်ရှိခဲ့ပါတယ်စမတ်တတုတူဖို့ရဲ့အတွက်အရိကတော့ချက်ကအချက်နဲ့အသုံးချမှုဖြစ်တဲ့အတွက်အချက်နဲ့အားလုံးကိုတနေရာထဲမှာစုစည်းထားပြီးမှဂိုင်းတွေဆောင်ရွက်နိုင်အောင်လုပ်ရတာဖြစ်ပါတယ်ပကတိအချင်းနဲ့အချက်လက်တွေကို 5G သုံးပြီးပို့ရမှာအချင်းကနည်းနည်းလေးပဲကွာဒီထိန်းချုပ်ခန်းကသိနိုင်တယ်။ဟောင်းလူလင်းမိုင်းမှာဆိုဆက်ပစ္စည်း3000လောက်ကနေပေးပို့တဲ့အချက်လက်ပေါင်းကတနေ့ကိုသန်း180လောက်ရှိပါတယ်။မိုင်းတွေမှာ AI တုံးတာအတွက်အဓိကအချက်ကဘေးအန္တရာယ်ကင်းရေးဖြစ်ပါတယ်။ Smart မိုင်းတွေမှာလက်တွေ့အခြေအနေကိုဓာတ်ပုံရိုက်ပြီးသိအောင်လုပ်တာအပြင်ဒဏ်ငွေတွေများလာတာ၊မြေအောက်ရေကြီးတာ၊လေဝင်လေထွက်အခြေအနေတွေကိုသိဖို့ပါအယုံကန်ဆက်တွေကိုလည်းတက်ဆင်ထားပါလေ။ဒါအပြင်လူရဲ့အပြုတ်ကိုပုံမှန်မဟုတ်တော့တာကိုတွေ့ရင်ဒါမှမဟုတ်ဆက်အတွက်အန္တရာယ်အဆင့်ရောက်လာတာကိုတွေ့တာနဲ့အချက်ပေးစစ်နဲ့ချက်ချင်းအလုံးလုံးအောင်လည်းစီစဉ်ထားပါလေ။ဆက်တွေအပြည့်နဲ့တူးဖော်ရမှာ 5G ဆက်တွေရင်းဒီကသုံးတာဖြစ်ပြီး 5G ကင်မရာတွေကသတင်းပို့တာသိနေတယ်။ရှောင်းဘူရန်ကြောင်မီးသွေးမိုင်းက AI ဌာန GK လီဂျာကပြောပါလေ။သူတို့ရဲ့ကြောင်မီးသွေးမိုင်းမှာမြေအောင်ရှင်းပြီးအလုပ်လုပ်ရသူဥယျာဟာ42ရာခိုင်နှုန်းအထိကျန်ဆင်းသွားပေမဲ့ထုတ်လုပ်မှုကတော့30ပိုပြီးတိုးလာတယ်လို့လည်းပြောပါတယ်။ဟောင်းလီလင်းမိုင်းမှာတော့လုပ်သားက78ရာခိုင်နှုန်းညော့သွားခဲ့ပြီးအခုခါမှာဆိုမိုင်းလုပ်သားတွေကဆက်ရုပ် robot တွေအကူအညီနဲ့အလုပ်လုပ်နေကြတာဖြစ်ပါတယ်။မြေအောင်နေရအတော်များများကလုပ်ငန်းတွေမှာလည်း 5G နဲ့အချက်လက်တွေကိုပို့ပေးနိုင်တဲ့အတွက်မြေအောင်အလုပ်လုပ်နေကြသူတွေနဲ့ထိန်းချုပ်ခန်းကလူတွေချာဗီဒီယိုနဲ့ဆက်သွယ်ပြောဆိုနိုင်ဖြစ်ပါတယ်။ဒါအပြင်မြေအောက်မိုင်းလုံသားတွေအနေနဲ့ဒိုရင်တို့ TikTok တို့လူမှုမီဒီယာတွေကိုပါသုံးလာနိုင်တယ်ပေါ့။အခုလိုနည်းပညာမျိုးတွေဟာမိုင်းလုံသားတွေရဲ့လုံခြုံစိတ်ချမှုအခြေအနေကိုတိုးတက်လာစေတယ်လို့ဘေကျင်းခြေဆိုင်နည်းပညာသုတေသီအဖွဲ့ EO Intelligence ရဲ့အကြီးတန်းသုတေသနမှူး Elaine Huang ကပြောပါတယ်
။所以安全管理也是煤矿管理的一个难题之一。
因为 mine 的深刻目的人嘛龙中色彩也没来把握的 AI 你别人都在拉的那都被安的也会搞过来拿来嘛的。而你别人的人嘛而且那这边你上进来呢没找到啥片目的人拉入来楼三四比的这里别人的头边拿来把握的。你要对那拉的那六人先比的楼楼铺没搞了吧。大家你要嘛六人的楼没楼是为十对的楼铺公里的都阿比你要了吧。
တရုတ်နိုင်ငံမှာ2022တနှစ်ခဲမှာကြာမီသွေးမိုင်း168ခုမှာမတော်တဆမှုဖြစ်ပြီးလူပေါင်း245ယောက်ပြေဆုံးခဲ့ရတယ်လို့တရုတ်မိုင်းလုံခြုံရေးစီမံခန့်ခွဲမှုဌာနကပြောပါတယ်ဒီနှစ်မတ်လထဲမှာပဲမွန်ဂိုလီးယားကုန်းတွင်းပိုင်းကအဝကျဲကျင်းမကြီးမှာဖြစ်ပေါ်တဲ့မတော်တဆမှုကြောင့်တေဆုံးပျောက်ဆုံးရသူက50ကျော်ရှိနေတာပါတရုတ်နိုင်ငံမှာကြာမီသွေးမိုင်းပေါင်း4400လောက်ရှိပြီး AI နည်းပညာသုံးမိုင်းက980ကျော်ရှိတယ်လို့တရုတ်ကြောင်မီးသွေးမိုင်းအသင်းကပြောပါတယ်။ဒါဟာကြောင်မီးသွေးမိုင်းအလုံးရဲ့73ရာခိုင်နှုန်းသာ Smart Mine အဖြစ်နဲ့ရှိနေသေးတဲ့အတွက်တခြားနိုင်ငံတွေနဲ့ရှင်ရင်တော့ Smart Mine ကနဦးအဆင့်မှာပဲရှိနေသေးတာဖြစ်ပါတယ်။ဒါကြောင့် Huawei လိုနည်းပညာကုမ္ပဏီတွေရဲ့အကူအညီနဲ့တိုးတက်ဖို့လှုံ့ဆော်နေတာဖြစ်ပါတယ်။
ဒေါက်ခင်မျိုးသက်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့အမေရိကန်တက်တူတစ်ခုမှာကျောင်းသားတွေတင်းပင်းဖွဲ့စည်းမှုကိုတင်ပြပါမယ် American Pirasu, Minnesota, Pinega, St. Paul, Colling, Machide, Myanmar, Jamna Riga, Majadi Kingabe, Myanmar, Jin Jim, Upwe, Myanmar Culture Club, Go Poesi, Ditown, like Bade, Tapian, Dita Ringa, Myanmar Lunga Riguba, Susi B, Myanmar Lunga, Upwe, Bahamis Youth Association, Ule, Poesi Bade, Pinya Tincha, Yim, Yamananga, Ye, Nangandaga, Tila, and Josa, Nizarale, Pipare, View it, Rintown, Mae, Ema, Dream People, Tabareshe.
မြန်မာနိုင်ငံမှာ2021ခုနှစ်ဆေးရနာသိမ်းပြီးတဲ့နောက်ပြည်ပကိုပညာတော်သင်ထွက်ကြတဲ့ကျောင်းသားတွေစုပေါင်းပြီးအခုလိုမျိုးဖွဲ့စည်းတည်ထောင်ခဲ့တာပါဒါဟာမင်းဒီဇိုတာပြည်နယ်ကိုရောက်လာကြတဲ့မြန်မာကျောင်းသားတွေတဲကပထမဦးဆုံးအဖွဲ့ဖြစ်ပါတယ်ဒီအဖွဲ့စည်းအနေနဲ့ဘာတွေလုပ်ကလဲဆိုတာကိုတော့မြန်မာကာချကလပ်ရဲ့ဥက္ကဋ္ဌကိုတူရကအခုလိုပြောပြပါတယ်စင်ပေါ်ကောလိပ်မ မြန်မာကျောင်းသားကျောင်းသူတွေကိုလူတိတာအရန်ကိုနေပါလေပေါ့နော်အဲ့ဒါကြောင့်မြန်မာပြည်ကပါလေမြန်မာကျောင်းသားကျောင်းသူတွေကဘယ်သူတွေလဲမြန်မာပြည်မှာဘာတွေဖြစ်ပျက်နေလဲဆိုတဲ့ဟာကို sharing လုပ်ခြင်းနဲ့ဝေမျှခြင်းနဲ့တခြားသောကျောင်းသားကျောင်းသူတွေတည်သွားအောင်ပြောပြခြင်းနဲ့ရည်ရွယ်ခြင်းနဲ့ကျွန်တော်တို့မြန်မာကျောင်းသားကျောင်းသူအယောက်20ဘူးပေါင်းပြီးတော့မှမြန်မာ culture club ကိုဖွဲ့စည်းခဲ့ပါတယ်အဲဖွဲ့စည်းတဲ့အပိုင်းမှာလည်းကျွန်တော်တို့ကိုစင်ဘော college ကနေပြီးတော့မှအများကြီး support ပေးခဲ့ပါတယ
်မြန်မာ culture club အနေနဲ့မေလ2ရက်နေ့ကတော့အတာတကြံပွဲတော်ကိုအင်္ဂလိပ်လူကောမြန်မာလူကောတန်ကြပ်တွေထိုးပြီးကျောင်းတွင်းမှာဖျော်ဖြေပွဲတွေလုပ်ခဲ့ပါတယ်။ကျောင်းတွင်းလှုပ်ရှားမှုတွေကိုဆောင်ရွက်ခဲ့ပုံကိုတော့အဲ့ဒီအဖွဲ့မှာဆက်သွယ်ရေးအဖြစ်တာဝန်ယူထားတဲ့စောဝီလျံချန်းကအခုလိုမျိုးပြောပြပါဗျ
။ကျွန်တော်တို့မြန်မာ Culture Club အနေနဲ့ကျောင်းတွင်းလှုပ်ရှားမှုအဖြစ်ကျွန်တော်တို့ event နှစ်ခုကိုအောင်မြင်စွာပြုလုပ်ပြီးကြီးခဲ့ပြီးဖြစ်ပါတယ်။ပထမဆုံး event ကိုတော့23ရက်နေ့3လပိုင်2023မှာကျွန်တော်တို့ Club မိတ်ဆက်ချင်းနဲ့အတူမြန်မာနိုင်ငံယဉ်ကျေးမှုတချို့ကို sharing လုပ်ပေးခဲ့ပြီးဖြစ်ပါတယ်။နယ်ရနေ့၅လပိုင်းမှာလည်းကျွန်တော်တို့တင်းညက် Water Festival ဆိုတဲ့ခေါင်းစဉ်အောက်မှာကျွန်တော်တို့ event တစ်ခုကိုအောင်မြင်စွာယူလုပ်ပြီးစီးနိုင်ခဲ့ပြီဖြစ်ပါတယ်။မြန်မာနိုင်ငံနှစ်သက်ခုတကြံကိုမိတ်ဆက်ပေးနေတဲ့အတူမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အကြောင်းအလေးတွေကိုရှင်းပြပေးခဲ့ပါတယ်။အဓိကရည်ရွယ်ချက်အနေနဲ့ကတော့ကျွန်တော်တို့မြန်မာနိုင်ငံအကြောင်းကိုပိုသိစေချင်တယ်လို့ပိုစိတ်ဝင်စားစေချင်ပါတယ်။တနည်းတစ်ပုံအားဖြင့်ကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အကြောင်းရင်းလေးတွေကိုလည်းကျွန်တော်တို့ sharing လုပ်စေချင်တဲ့ရည်ရွယ်ချက်နဲ့ပဲကျွန်တော်တို့ event တွေလုပ်ဖြစ်ပါတယ်။ဟုတ်ကဲ့
။မြန်မာ Culture Club ရဲ့ဒုတိယဥက္ကဋ္ဌမတ်ချောစုတူစာကတော့တခြားဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့အစီအစဉ်တွေကိုလည်းပြောပြပါတယ်
။အခြားသောဖွဲ့စည်းများနဲ့ပူးပေါင်းဆောင်ရွက်သွားမှုအတွက်ကိုတော့ကျမတို့ Bami Youth Association ဆိုတဲ့အဖွဲ့နှမီအောက်ကနေအကောင့်နဲ့ပေါ်သွားဖို့ရှိပါတယ်။အလုံးလိုက်ရှိမိကုန်းနေမှာပြောကြားခဲ့တဲ့အတိုင်းဒီဖွဲ့စည်းရာအကြောင်းမြန်မာဖွဲ့စည်းဖြစ်ပြီးမြန်မာမျိုးတော်လိုင်းနဲ့ပတ်သက်တဲ့လှုပ်ရှားမှုတွေကိုထဲထဲဝင်ဝင်ဆောင်ရွက်သွားဖို့ရှိတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်
။အဖွဲ့ရဲ့အတွေ့အမှုဖြစ်တဲ့စိုင်းလုံမိုင်းကတော့သူတို့ဖွဲ့စည်းအနေနဲ့မျိုးတော်လိုင်းရေးလှုပ်ရှားမှုတွေကိုတော့ကျောင်းပြင်ပကလူငယ်တွေပါဝင်နိုင်အောင် Burmese Youth Association ကိုလည်းဖွဲ့စည်းထားပြီးလှုပ်ရှားဆောင်ရွက်နေတဲ့အကြောင်းကိုလည်းပြောပြပါတယ်။
တို့ရတဲ့ရွေးချက်ကတော့ကျမတို့ចောင်းသားတွေအနေနဲ့ចောင်းပြန်ပါမှာຫນွေဥတော်လန်ရေးအတွက်ပို့ပြောမှာထိထိရောက်တောင်းတနေရာကနေပါဝင်ခြင်းတဲ့အတွက်ကျမတို့ဒီ association ကိုပြုလုပ်ရခြင်းဖြစ
် Burmese Youth Association ကိုကမြန်မာ Culture Club ကိုကဖေဖော်ဝါရီလ15ရက်နေ့မှာဖွဲ့စည်းခဲ့ပါတယ်မြန်မာ Culture Club ကတော့ចောင်းသားចောင်းသူ20ကျော်ရှိပါတယ် Burmese Youth Association ကတော့ចောင်းပြန်ပါကလူငယ်တွေကိုပါစီယုံပြီးကြဲကြဲပြန့်ပြန့်စုစည်းမဲ့အဖွဲ့အစည်းဖြစ်ပါတယ်ဒီကျောင်းသားကျောင်းသူတွေဟာမြေဥတော်လိုင်းရေးအပီမြန်မာပြည်မှာအကြမ်းမဖက်အာဏာပိုင်စီဗီယံလုပ်လာတဲ့ကျောင်းသားကျောင်းသူတွေဖြစ်ကြပြီးမြမအရေးကိုကဘာကအာယုံဆိုင်လာအောင်မြန်မာနိုင်ငံကိုနိုင်ငံတကာကအကူအညီတွေပေးသွားအောင်စီယုံလှုပ်ဆောင်သွားမယ်လို့လည်းပြောပြပါတယ
်မအေးအေးမရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုတော့ကျမတို့ရဲ့ website ဆက်မျက်နှာဖြစ်တဲ့ burmese.voanews.com မှာအတန်လှင့်ချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်တယ်လို့ပဲကျမတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တချံနှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်းမှာတောတာရှင်များရှင်တောတာရှင်တို့အခုနားဆင်နေကြရတာကတော့ VUE မြန်မာပိုင်းစီစဉ်ရဲ့စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ line to meter 24.50.51 line line meter 190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
မြန်မာစစ်တပ်ဟာထင်ရှားတဲ့ခရီးရန်သေုံဆရာကချင်တိုင်းရင်းသားခေါင်းဆောင်တူးကိုလျှို့ဝှက်ရုံးတင်စစ်ဆေးပြီးနောက်ထောင်ဒဏ်6နှစ်ချမှတ်ခဲ့တာကိုအမေရိကန်ပြည်ထောင်စုကစစ်တပ်ကဦးဆောင်ပြီးဖန်တီးထားတဲ့အကြမ်းဖက်ဝါဒဆွဲချက်တွေနဲ့တရားမဝင်အသွင်အပင်ဖွဲ့စည်းမှုစစ်ဆိုရကိုစန့်ကျင်မှုလှုပ်ဆော်မှုလို့သတ်မှတ်ပါတယ်ခရီးရန်ပြက်ကလေးရဲ့အမျက်မျက်ဆုံးနေ့တွေတဲကတစ်ခုဖြစ်တဲ့ Good Fridayတန်ရှင်းတဲ့မဟာတောက်ကြနေကြီးကြောက်ရွံ့တဲ့ဧပြီလ9ရက်နေ့မှာပဲတိုက်ခါတော်ရဆရာတော်ဒေါက်တာကလန်ဆန်ဆွန်ကိုစီရင်ချက်ချခဲ့ပါတယ်။မေလ2ရက်နေ့မှာအဲ့ဒီတရားရုံးကပဲသူ့ရဲ့အယူခံဝင်မှုကိုပယ်ချခဲ့ပါတယ်။သူ့ကိုချွင်းချက်မရှိချက်ချင်းလွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုထားပါတယ်။တိုက်ခါတော်ရဒေါက်တာဆန်ဆွန်ဟာမြန်မာနိုင်ငံရဲ့ထိပ်တန်းဘာသာရေးခေါင်းဆောင်ပုဂ္ဂိုလ်တွေထဲကတူဦးဖြစ်ပါတယ်။သူဟာကချင်နှစ်ချင်းခရီးရန်အဖွဲ့ရဲ့အကြံပေးပုဂ္ဂိုလ်ဖြစ်သလိုအဲ့ဒီအဖွဲ့မှာဆယ်စုနှစ်တခုကြာဥက္ကဋ္ဌနဲ့အထွေထွေတွေ့ရမှုတာဝန်တွေထမ်းဆောင်ခဲ့ပါတယ်။သူဟာကချင်မျိုးသားအတိုင်ပင်ခံလွှတ်တော်ရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်။တိခါတော်ရဒေါက်တာဆမ်ဆွန်ဟာဘာသာပေါင်းစုံကလူများအတွက်ဘာသာရေးလွတ်လပ်ခွင့်အပါအဝင်လူ့အခွင့်အရေးအတွက်ထောက်ခံအားပေးသူဖြစ်ကြော်ကြားသူဖြစ်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအလုပ်တွေကြောင့်လည်းသူ့ကိုလူသိများပါတယ်။2022ခုနှစ်အောက်တိုဘာလတုန်းကဖားကန့်မြို့နယ်မှာစစ်တပ်ကလေကြောင်းတိုက်ခိုက်မှုကြောင့်လူ60သေဆုံးခဲ့ရပြီးအဲ့ဒီဖြစ်စဉ်မှာထိခိုက်သေဆုံးဒဏ်ရာရရှိသူတွေအတွက်ကျမရေးဆောင်ရှောက်မှုရရှိရေးနဲ့ဇပနာအခမ်းအနားတွေပြုလုပ်နိုင်မှုညှိနှိုင်းဆောင်ရွက်ပေးခဲ့ပြီးနောက်ပိုင်းမှာသေဆုံးသူတွေအတွက်ကချင်ပြည်နယ်မြို့တော်မှာဆူတောင်းပွဲပြုလုပ်ပေးခဲ့ပါတယ်။ကြေညာချက်တစ်ခုမှာအမေရိကန်နိုင်ငံသားဌာနဒုတိယပြောခွင့်ရဗေးဒန်ပတေးကမြန်မာပြည်ကရက်ဆက်ကြမ်းကြုတ်တဲ့စစ်ဆိုးရဟာဒေါက်တာဆမ်ဆွန်ရဲ့ရဲရင့်တဲ့လှုပ်ဆောင်မှုတွေအတွက်ပြတ်မှတ်ထားနေတယ်လို့ပြောခဲ့ပါတယ်။တိုက်ခါတော်ရဒေါက်တာဆမ်ဆွန်ဟာကချင်ခရီးရန်များနဲ့မြန်မာနိုင်ငံတဝင်းလုံးရှိခရီးရန်ဘာသာဝင်တွေအတွက်ငြိမ်းချမ်းရေးကြိုးပမ်းအားထုတ်မှု၊မျိုးရည်စေဝါပပျောက်ရေး၊တရားမျှတမှုနဲ့တာဒူညီမျှရေး၊နေရက်စွန့်ခွာထွက်ပြေးနေရတဲ့ကချင်လူမျိုးတသိန်းကျော်ဆန္ဒအလျောက်ဘေးကင်းလုံခြုံစွာနဲ့နေရက်ပြောင်းနိုင်ရေးကူညီဆောင်ရွက်ပေးရေးတွေမှာသူ့ရဲ့တင်းဥစရာဘွားကိုမြှောက်နှံထားပါတယ်။အမေရိကန်နိုင်ငံသားဌာနရဲ့နောက်ဆုံးထုတ်ပြန်ထားတဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာ1996ခုနှစ်ကတည်းကမြန်မာနိုင်ငံဟာလွတ်လပ်စွာကိုယ်ပိုင်ယုံကြည်ခွင့်ပေါ်ပြင်းပြင်းထန်ထန်ချိုးဖောက်နေခြင်းကြောင့်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အဥပဒေ1998အရဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ရတဲ့နိုင်ငံအဖြစ်သတ်မှတ်ခံရပါတယ်။2022ခုနှစ်နိုဝင်ဘာလ15ရက်နေ့မှာလဲနိုင်ငံသားရေးဝန်ကြီးဌာနကမြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ရတဲ့နိုင်ငံစည်းမှပြန်လည်သတ်မှတ်ခဲ့ပါတယ်။တိုက်ခါတော်ရဆရာတော်ဒေါက်တာဆမ်ဆွန်ပေါ်ပြင်းထန်ရက်စက်စွာစီရင်ချက်ချခဲ့တာကအဲ့ဒီလိုသတ်မှတ်ချက်နဲ့ထိုက်တန်ကြောင်းပြတ်သားနေပါတယ်မြမပြည်တွင်းကဘာသာရေးဆောင်ရွက်သူတွေလူမှုအတိုင်းဝန်းတွေနဲ့ဖျားချောင်းတွေပေါ်ဖိနှိပ်မှုတွေရပ်တန့်မှုနဲ့အကြမ်းဖက်မှုတွေအဆုံးသတ်ဖို့စစ်ဆေးရကိုကျွန်တော်တို့တိုက်တွန်းပါတယ်လို့ဒုတိယပြောရေးဆိုခွင့်ရှိသူပတေးကပြောပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အာဝေါ်ကိုတင်ပြလို့ပြီးပါပြီ
တော်တာရှင်တို့အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်သာဖြစ်ပြီး VOE ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ရှင် VOE ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော်တာရှင်တို့အနေနဲ့ဝေဖန်အချက်ပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOE မြန်မာပိုင်းအစီအစဉ်ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ပါတယ်တော်တာရှင်တို့ထံကဝေဖန်အချက်ပြုချက်တွေကိုကြိုဆိုပါတယ်
ရှင် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ် 追溯民间人的技术家人妈妈。如果没学有等人有朋友技术进来所以有招在 7DB, Asia 并就入 Channel 第二点的妈妈后 Timecom 6就入 Channel 第二那些东西的朋友技术来买的。就入朋友们在这一切来过比如你妈妈 Internet 上面来呢比如你妈 Facebook 上面来了吗破壁他玩的一些。你们的人家不愿意在这些电影里不被那么露露没水也要拿给我的呢。
မင်္ဂလာမနက်ခင်းမှာတောတရှင်များရှင် VOA America အသံရ2023ခုနှစ်မေလ6ရက်နေ့စနေနေ့မနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်မကြာခင်မှာတော့သုတဆုံလင် American တခွင်အစီအစဉ်နဲ့သိပ္ပံနဲ့ဤပညာသတင်းပတ်စင်ခဏတွေကိုနားဆင်ကြရပါမယ်အခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြရအောင်ပါရှင်ရေကြီးမြေပြိုရာနဲ့မိုးကောင်ရေရှားတာလို့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ကမ္ဘာတဝန်းအိုးအိမ်ဆုံးရှုံးရသူတန်းပေါက်များစွာရှိနေပြီးဒီလိုလူတွေရဲ့80ရာခိုင်နှုန်းကအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေဖြစ်တယ်လို့တဘာဝပဝင်းကျင်ထိန်ထိန်ရေကုလသမဂ္ဂအစီရင်ခံစာအစီအစဉ်ကထောက်ပြပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ဖြစ်လာတဲ့နောက်ဆက်တွဲအကျိုးဆက်တွေကိုမြန်မာနဲ့ကမ္ဘာတဝန်းကအမျိုးသမီးတွေဘလို့ရင်ဆိုင်ကြုံတွေ့နေကြရပါတယ်လဲ။ဘလို့အပြေရှာနိုင်ဖို့ကြိုးပမ်းနေကြတယ်လဲ။ဆိုတာတွေကိုတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးတင်ပြထားပါတယ်ရှင်။
There's a path we must choose sometime. Gotta stand up and fight sometime.
ဒီကနေ့21ရာစုခရဲ့အကြီးမားဆုံးကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတစ်ခုကကမ္ဘာကြီးပူမွေးမှုနဲ့အတူဖြစ်လာတဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုပြဿနာပဲဖြစ်ပါတယ်။ကြော်မိလောင်တာ၊မိုးခေါင်ရေရှားတာ၊ရေကြီးမြေပြိုတာ၊မုန်တိုင်းတန်တင့်တာလိုသဘာဝဘေးဆိုးတွေတစ်နှစ်ထက်တစ်နှစ်ပိုးပြီးတော့ဆိုးလာနေတာနဲ့အမျှဒီလိုဘေးဒဏ်တွေကိုကမ္ဘာနဲ့အဝမ်းကြုံကြရတယ်ဆိုပေမဲ့လို့ဒီထဲမှာအကာအကွယ်မဲ့ဘေးဒုက္ခအရောက်ရဆုံးကတော့ဆင်းရဲနှွမ်းပါတဲ့ဒေသတွေမှာပါဒီထဲမှာမှအမျိုးသမီးနဲ့မိန်းကလေးငယ်တွေကတော့ရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ဆက်ဆက်တဲ့ဘေးအန္တရာယ်တွေကိုပိုးပြီးတော့ကြုံတွေ့ကြရတယ်လို့ကုလသမဂ္ဂနဲ့သဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူတွေကထောက်ပြပြောဆိုကြပါတယ်ဒီလိုထောက်ပြတဲ့သူတွေထဲမှာ2014ခုနှစ်နိုဝင်ဘာလရေးဆုရှင်မာလာလာယူဆုဆိုင်လည်းပါပါတယ်သူကိုယ်တိုင်ပါကစ္စတန်နိုင်ငံမှာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေရဲ့နောက်ဆက်တွဲရေကြီးရေလျှံမှုတွေကြောင့်တူတက်နေတဲ့ကြောင်ရေမြုပ်ပြီးပညာရေးမှာအနှောက်အယှက်ဖြစ်ခဲ့ရတယ်လို့မာလာလာကပြောပြပါတယ
် Due to climate related events millions of girls lose their access to schools events like droughts and floods impact schools directly displacements are caused due to some of these events and
ရာသီဥတုနဲ့ဆက်နွယ်တဲ့အဖြစ်အပျက်တွေကြောင့်တန်းနဲ့ချီတဲ့မိန်းကလေးတွေကြောင်းတွက်ခွင့်ဆုံးရှုံးနေရပါတယ်မိုးခေါင်နာရေကြီးတာလို့ဖြစ်ရတွေကကျောင်းတွေကိုဓာတ်ရိုက်တက်ရောက်မှုရှိပြီးတော့တချို့ဖြစ်ရတွေမှာတော့လူတွေအိုးမဲ့အိမ်မဲ့ဖြစ်ရတာကြောင့်ထိခိုက်မှုအများဆုံးကအမျိုးသမီးတွေဖြစ်နေတာပါကျောင်းထွက်ရရင်မိန်းကလေးတွေကထိတ်ဆုံးကကျောင်းပြန်တက်ရတော့သူတို့ကနောက်ဆုံးကဖြစ်နေပါတယ်ဒီပြဿနာတွေကိုဖြေရှင်းဖို့လုံလုံလောက်လောက်အားစိုက်ထုတ်မှုမရှိဘူးဆိုတာကျမတို့သိကြတယ်လို့ပဲဒီအခြေအနေမျိုးမှာအများအားဖြင့်မိန်းကလေးတွေကျောင်းဆက်မတက်နိုင်ကြတော့ပါဘူးအိမ်မှုကိစ္စတွေနဲ့ပဲမိသားစုဝင်တွေကိုကူညီပေးနေရပြီးတော့ပညာရေးနဲ့အလှမ်းဝေးကုန်ကြပါတယ်
။ငကိုကလေးကသူတို့ဒေသမှာတာလီဘန်တွေကအမျိုးသမီးနဲ့မိန်းကလေးငယ်တွေပညာသင်ကြားခွင့်ကတ်သက်ထားတာကြောင့်သဘာဝဘေးဆုတွေနဲ့ထပ်ပြီးတော့ကြုံတွေ့ရတဲ့အခါမှာတော့အမျိုးသမီးနဲ့မိန်းကလေးငယ်တွေဟာပညာသင်ကြားခွင့်နဲ့ကျန်းမာရေးဆိုင်ရာအခွင့်အလမ်းတွေဆုံးရှုံးကြရတဲ့အပြင်အကျန်းဖက်ခံရတဲ့အခြေအနေတွေပိုးပြီးတော့ကြုံတွေ့လာရတယ်လို့လည်းမာလာလာကပြောပါတယ်။ကမ္ဘာကြီးပုံနွေမှုကိုဖြစ်စေတဲ့ကာဗွန်တန်းငွေထုတ်လုပ်မှုတွေကိုချမ်းသာကြွယ်ဝတဲ့အင်အားကြီးနိုင်ငံတွေကအထက်ဖန်တီးနေပြီးနောက်ဆက်တွဲရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေဖြစ်လာတဲ့အခါမှာတော့ဖွံ့ဖြိုးဆဲနိုင်ငံတွေကအထက်ခံစားကြရတယ်ဆိုတော့လူခွင့်ရင်တဲ့သဘာဝပတ်ဝန်းကျင်ရေးဦးဆောင်လှုပ်ရှားသူတွေကအစဉ်ဆက်ထောက်ပြနေကြတာပါဒီနှစ်ထဲပါကစ္စတန်နိုင်ငံကြုံတွေ့ရတဲ့အခြေအနေဆိုရင်ဒါကိုဖော်ပြတဲ့ထင်ရှားတဲ့ဥပမာတစ်ခုဖြစ်တယ်ဆိုတော့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကုလသမဂ္ဂအစီအစဉ်ညွှန်ကြားရေးမှူးအင်ဂါအန်ဒါဆန်ကပြောပါတယ်
Pakistan, 33 million displaced, the size of Australia in terms of population numbers, 30 billion in damage, unprecedented health crisis.
Pakistan ma lu bang 33 tan oin me ni ba de. Da ga Australia ta naingan lo ye lu ye pamana law shi ba de. Thikai pyesi mu ga dollar billion 30 law shi ba de.
ရိတ်သိမ်းရမယ့်တည်နှံတွေအများပြားဆုံးရှုံးခဲ့ရတယ်လို့မကြုံစဘူး။ကျမရဲ့ဆိုင်ရာပြဿနာတွေလည်းကြုံနေရပါတယ်။တကယ်တော့ပါကစ္စတန်ရဲ့ကာဗွန်ဓာတ်ငွေထုတ်လုပ်မှုတွေဟာ3.4%ခန့်တော့အောက်မှာပဲရှိရပါ။အခုလောက်ထိမမျှမတခံစားရတာမျိုးကိုတော့ကျမတို့လေးလူရှုမထားသင့်ပါဘူး။
အာဖရိကနိုင်ငံတွေမှာဆိုရင်လေရာသီဥတုဖောက်ပြန်မှုကြောင့်မိုးခေါင်ရေရှားတာနဲ့ငှက်မုတ်ခေါင်းပါတဲ့ခြံကူဆူဆူဝါကျုံရပါတယ်။ကုလသမဂ္ဂကလင်းငင်များဆိုင်ရာရာပုံငွေအဖွဲ့ UNICEF ရဲ့အစဉ်ကစားအရမိုးခေါင်ရေရှားမှုကြုံနေရတဲ့ဂျီဘူတီ၊အီသီယိုးပီးယား၊ကန်ညာနဲ့ဆိုမာလီယာနိုင်ငံတွေမှာငှက်မုတ်ခေါင်းပါမှုကြုံနေရတဲ့လူပေါင်းကသန်း20ကျော်ရှိနေပြီးတော့ထပ်ဝံနီးပါးကကလင်းငယ်တွေဖြစ်ပါတယ်။ဆိုတော့မြန်မာနိုင်ငံမှာရောဒီလိုမျိုးရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ဖြစ်လာတဲ့နောက်ဆက်တွဲဆိုးကျိုးတွေကိုဘယ်လိုအရက်ဒေသတွေမှာဘယ်လိုလူတွေကအထူးကပိုးပြီးတော့ကြုံတွေ့ခံစားနေကြပါလဲ။သဘာဝပတ်ဝန်းကျင်ရေလှရှားနေတဲ့နော်တီခုကအခုလိုပြောပြပါဗျာ။
ကျမတို့မြန်မာနိုင်ငံမှာဆိုလို့ရှိရင်တော့အတိအကဒီခြေလက်ပေါ့နော်ခြေလက်ဒေသမှာနေတဲ့အလူတွေကပို့ပြီးတော့ခံစားရတယ်ပြီးတော့အဲ့ဒီခြေလက်မှာမှကျမတို့ဒီအမျိုးသမီးနဲ့အဲဒီမိန်းကလေးငယ်တွေဆိုလို့ရှိရင်ပို့ပြီးတော့အကျိုးပို့ပြီးတော့တက်ရောက်မှုပို့ရှိတယ်ပေါ့နော်ဘာဖြစ်လဲဆိုတော့ကျမတို့အမျိုးသမီးတွေကအိမ်မှာဆိုလို့ရှိရင်ကျမတို့ကဒီချက်ရုပ်ချက်ရည်ပြုတ်ရည်တို့အိမ်မှုကိစ္စကိုအဲတောင်းဝန်ယူရတယ်လေတောင်းဝန်ယူရတယ်ဆိုတော့ကျမတို့ကအဲချက်ပြုတ်မယ်ဆိုလို့ရှိရင်ကျမတို့ကအဲရည်တွေလိုအပ်တယ်ဆိုတော့ကျမတို့ကရည်တွေသွားခတ်ရတယ်ဒါပေမဲ့ရည်တွေဥတုဖောက်ပြန်တဲ့အခါမှာကျမတို့ကဒီမိချောင်းတွေအရေတိမ်ကောလာတဲ့အခါမှာဆိုလို့ရှိရင်ငကူအဲကျမတို့သွားရတဲ့နေရာတဲ့ပို့ပြီးတော့ဝေးဝေးသွားရတယ်အချိန်ပိုပေးရတယ်ပေါ့နော်ဆိုလို့ရှိရင်ဒါတိတစ်ချက်ပေါ့နော်နေ့တစ်ချက်ဆိုလို့ရှိရင်ကျမတို့ဒီအသက်မွေးမ်းချောင်းပေါ့အသက်မွေးမ်းချောင်းမှာဆိုလို့ရှိရင်ကျမတို့ကမွေးလေဝသတွေရတူတူတွေမမှန်တဲ့အခါမှာဆိုလို့ရှိရင်အဲဆက်ပြုံးမွေးမြူရေးတွေကျမတို့ကခက်ခဲလာတယ်အဲမအောင်မြင်ဘူးမအောင်မြင်တဲ့အခါမှာဆိုလို့ရှိရင်ဒီအိမ်ထောင်စုမှာဆိုလို့ရှိရင်ရက်တီဖို့အတွက်ဝင်ငွေအဲချက်တဲလာတယ်ပေါ့နော်အဲပြီးရင်ဆိုလို့ရှိရင်ကျမတို့ဒီခြေလက်မှာနေတဲ့လူတွေဆိုလို့ရှိရင်ကျမတို့ကဒီမြေချောင်းမှာကျမတို့ကဒီတားငါးတွေကျမတို့ကရှာစားကြရတယ်ပေါ့နော်ဒါပေမဲ့ကျမတို့ကဒီနောက်ပိုင်းဒီရှာပါလာတဲ့အခါမှာဆိုလို့ရှိရင်ကျမတို့ဒီအစားအသောက်ဖူလုံမှုလည်းထိခိုက်တယ်ပေါ့နော်ဆိုတော့ဒီလိုမျိုးရာသီဥတုဖောက်ပြန်လို့ဖြစ်လာတဲ့အကျိုးဆက်တွေကြောင့်တစ်ခါတလေမှာဆိုလို့ရှိရင်ကျမတို့ကပြောင်းရွှေ့ရတယ်ပေါ့နော်ပြောင်းရွှေ့လုပ်တာတွေလည်းဖြစ်လာတယ်လုပ်ကိုင်းတွေရှာပါတယ်စိုက်ပျိုးတဲ့အခါမှာမအောင်မြင်လာတဲ့အခါကျတော့ကျမတို့ကရက်ရွာနေပြီးတော့ကျမတို့ကမြို့မှာအလုပ်သွားရှာမြို့မှာအလုံးတက်လာတဲ့အခါကျတော့မြို့မှာလည်းဘယ်လိုပို့ထုံးကိုပို့ဖြစ်စီတယ်ပေါ့နော်။ဘာဖြစ်လဲဆိုပေးတဲ့ဝန်ဆောင်မှုနဲ့လူကြီးတွေကာမီတော်တဲ့အခါမှာပေါ့နော်။တချို့အမျိုးသမီးငယ်တွေကလည်းကျမတို့ကတခြားတိုင်းပြည်ကိုကျမတို့ကရွှေ့ပြောင်းလုပ်တာအနေနဲ့ကျမတို့ကသွားလုပ်ရတယ်အဲ့လိုမျိုးသွားလုပ်တဲ့အခါမှာကျမတို့ကတိုင်းငယ်သမီးငယ်တွေကျမတို့ကအိမ်မှာအဖိုးဘွားတွေနဲ့ထားခဲ့ရတယ်မိသားစုတွေတခွဲတော့ပြားဖြစ်တယ်ပေါ့နော်ဆိုတော့ကျမတို့ကဖြစ်လာတဲ့အရာတိုင်းဟာတော့တစ်ခုနဲ့တစ်ခုဆက်ဆက်သွားတာပေါ့နော်ကြီးလိုက်ရင်တော့တက်တက်လိုမျိုးပဲထင်ရတယ်ဒါပေမဲ့တစ်ခုဖြစ်လိုက်တဲ့အခါမှာနောက်ထပ်ဖြစ်လာတဲ့ဒီကွင်းဆက်တွေကအကျိုးတရားမှုတွေကတောက်လျှောက်ရှိသွားတယ်ပေါ့နော်ဟုတ်
မြန်မာနိုင်ငံမှာအထူးသဖြင့်တစ်တော်ပြုံးတိမှုတွေကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကြုံရတာမို့တစ်တော်မြေတွေထိမ့်သိမ်းရေးကိုတာဝန်ရှိသူတွေကအလေးပေးလှုံ့ဆော်တင်ပါတယ်လို့လည်းနော်တီခုကပြောပါတယ
်ဆိုတော့ကျမတို့ဒီအရက်ဖက်ဖွဲ့နဲ့ဒီဌာနတိုင်းရင်းသားအဖွဲ့တွေအမြဲတမ်းအဲဒီကြွေးကြော်ပြီးတော့တောင်းဆိုနေဟာတွေကြတော့အဲဒီသခံတွေထိမ့်သိမ်းထားတဲ့တစ်တော်တွေကိုဆွေးရနေနဲ့အဲအတိမတ်ပြုရမယ်ပေါ့နော်။ဘာဖြစ်လဲဆိုတော့ဒီဒေသခံတွေကသူတို့ကရိုးရက်တလေအရာဒီတစ်တော်တွေကိုထိမ့်သိမ်းထားတယ်၊မြေချောင်းတွေကိုထိမ့်သိမ်းထားတယ်။ဆိုတော့ဒီဟာတွေကသူတို့ဒီတော်နဲ့အနီးဆက်ဆုံးနေထိုင်တဲ့လူတွေဖြစ်တယ်။သူတို့ကဒီတော်ပေါ်မှာပဲမိခိုးပြီးတော့နေရတဲ့လူတွေဖြစ်တဲ့အတွက်ဒါဒီဌာနတိုင်းရင်းသားတွေထိမ့်သိမ်းထားတဲ့တစ်တော်တွေကိုဆွေးရကအပြည့်ဝအကာအကွယ်ပေးရမယ်။သူတို့ကနေပြီးတော့မှအတိမတ်ပြုရမယ်။ဆိုလို့ရှိရင်ဆွေးရအနေနဲ့လည်းနိုင်ငံတကာမှာအဲပေးထားတဲ့ကတိကဝတ်ကိုလည်းပြည့်မိမယ်ပေါ့နော်။ဆိုတော့ဒါကကျမတို့အနေနဲ့အမြဲတမ်းဖွဲ့စည်းတည်နေတဲ့တောင်းဆိုတဲ့အရာဖြစ်တယ်ပေါ့နော
်အမျိုးသမီးတွေအပေါ်မှာတိုက်ရိုက်တိုက်ရမှုတွေရှိနေတဲ့အခုလိုကိစ္စရပ်တွေကိုအမျိုးသမီးတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေရှိဖို့အရေးကြီးတယ်လို့ပဲဥဆောင်မှုအခန်းကဏ္ဍတွေမှာပါဝင်ခွင့်ရဖို့လိုအပ်တယ်လို့လည်းနော်တီခုကပြောပါတယ်
ကျမတို့ဒီကဒီမြန်မာပြည်ရဲ့ context အရဆိုလို့ရှိရင်ကျမတို့ကအမျိုးသမီးတွေကကျမတို့ကဒီအိမ်မှုကိစ္စမှာအများစုပါဝင်ရတယ်ပေါ့နော်ဆိုတော့အဓိကမင်းကြတဲ့နေရာမှာနေရတယ်ပြီးတော့ဒီအဲတဘွားပန်းကိုကျင်တဲ့အနည်းဆက်ဆုံးပေါ့နော်မိခိုရတဲ့လူတွေဖြစ်တယ်ဆိုတော့ကျမတို့ကဒီကျမတို့နဲ့တိုက်ရိုက်ဆက်ဆက်နေတဲ့အရာဖြစ်တဲ့အတွက်အဲကျမတို့ရဲ့အခန့်ကဏ္ဍအရေးကြီးတယ်ပြီးတော့ကျမတို့အမျိုးသမီးတွေကိုလည်းဟိုပါပေါ့နော်နေရာပေးဖို့လိုတယ်ဥဆောင်မှုအခန့်ကဏ္ဍမှာကျမတို့ကိုလူလူလလအဲဟိုနေရာပေးဖို့လိုတယ်ပေါ့နော်ဘာဖြစ်လဲဆိုကျမတို့ရဲ့အမျိုးသမီး issue ကိုကျမတို့အမျိုးသမီးတွေပဲပိုသိတယ်ပိုနားလည်တယ်ဆိုတော့ကျမတို့ဒီလိုမျိုးအဲရာသီဥတုဖောက်ပြန်မှုအဲ တိုက်ဖြစ်တဲ့နေရာမှာဖြစ်စီကျန်တဲ့အဲဒီကန္တာတွေမှာပေါ့နော်ကျမတို့ဒီအမျိုးသမီးအဲငယ်လေးတွေကိုပို့ပြီးတော့ကျမတို့နေရာအဲပေးဖင့်တဲ့ဦးဆောင်မှုကန္တာမှာထားသင့်တယ်လို့ကျမအနေနဲ့ကတော့တောင်းဆိုချင်ပါတယ
်တဘာဝပတ်ဝန်းကျင်ရေးဆောင်ရွက်သူဆွေးနွေးလူငယ်အမျိုးသမီး Greta Thunberg ကတော့တဘာဝဘေးထုတ်ကတွေကြောင့်ပညာရေးအခွင့်အလမ်းဆုံးရှုံးနေကြတဲ့လူငယ်အမျိုးသမီးတွေကြားမှာအသိပညာဖြန့်ဝေမှုတွေပုံမမြင့်တင်ပေးတာဟာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့ဆက်ဆက်နေတဲ့ပြဿနာတွေကိုကူညီဖြေရှင်းရမှာအများကြီးထောက်ကူဖြစ်စေလိမ့်မယ်လို့ပြောပါတယ
်။ Any girl can change the world if they are provided with the right tools to do so. And for that we need to educate girls to make sure that they know about
မိန်းကလေးတိုင်းကိုမှန်မှန်ကန်ကန်ကူညီပံ့ပိုးပေးရင်ကဘာကြီးကိုပြောင်းလဲနိုင်ပါတယ်။ကဘာကြီးအကြောင်းသိအောင်ကဘာကြီးအမှန်တကယ်တိုးတက်အောင်လိုအပ်တဲ့ကျွမ်းကျင်မှုစွမ်းရည်တွေရဖို့သူတို့ကိုတင် जा ပေးဖို့လိုပါတယ်။မိန်းကလေးတွေသူတို့ဆန္ဒတွေကိုထုတ်ဖော်ပြောရင်းလာအောင်တွန်းအားပေးဖို့လိုပါတယ
်။တဘာဝဘေးဒုက္ခမျိုးစုံတနည်းတစ်ခြားတိုးပြီးကြုံတွေ့လာနေရတဲ့ကဘာကြီးမှာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ဖြစ်လာတဲ့နောက်ဆက်တွဲဆိုးကျိုးတွေကိုလျှော့ရှာနိုင်ဖို့အမျိုးသမီးတွေချီပဲစွမ်းဆောင်လို့ရတာတော့မဟုတ်ပါဘူး။ကမ္ဘာနိုင်ငံတွေအားလုံးမှာရှိကြတဲ့အုတ်ချုပ်သူအစိုးရကနေအလွာသီးသီးမှရှိတဲ့ပြည်သူတဦးတယောက်ချင်းစီတိုင်းပူးပေါင်းပါဝင်မှသာဒီကနေ့ကမ္ဘာကြီးကြုံတွေ့နေရတဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုဆိုင်ရာပြဿနာတွေကိုဖြေရှင်းနိုင်မှာဖြစ်တဲ့ဆိုတာကိုတင်ပြရင်းဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြုပါရှင်ကျမကိုကြည့်ပြပါရှင်
တော်တာရှင်များရှင်ခုတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုတင်ပြမှာဖြစ်ပါတယ်ဒီသတင်းပတ်မှာတော့ထရက်ကားကြီးတွေမောင်းဖို့ဘလို့လေ့လာသင်ယူခဲ့ရလဲဆိုတာနဲ့လုပ်ငန်းခွင်ကအတွေ့အကြုံတွေကိုအင်ဒီယားနာပြည်နယ်ဖိုဝဲမြို့ကကိုသိန်းထွန်းအောင်ကပြောပြထားပါတယ်ကိုအောင်အောင်တင်ဆက်ပေးချပါတယ်ရှင်
တဲ့ယူပူဆောင်ကနမှာအဓိကလိုအပ်ချက်တစ်ခုကတော့ track ကမောင်းသမအလုံးလောက်မရှိဖြစ်နေတာပါအခုလိုလိုအပ်ချက်ကိုမဖြည့်ဆည်းနိုင်ဘူးဆိုရင်ဈေးကွက်အတွင်းကုန်စည်ပြက်လက်ကုန်မလားဆိုပြီးတော့လဲစိုးရိမ်မှုတချို့ရှိပါတယ် track ကလောကကိုဝင်ဖို့ဘာတွေကြိုတင်ပြင်ဆင်ဖို့လိုမလဲဘာတွေဆောင်ဖို့ရှောင်ဖို့လိုမလဲဆိုတာကို track ကမောင်းနေသူတူဖြစ်တဲ့ကိုသိန်းထွန်းအောင်ကိုမြင့်ကြည့်ရမှာပထမဆုံးစပြီးတော့ရင်ဆိုင်ရတဲ့အခက်အခဲကိုအခုလိုပြောပြပါရစေ
ပထမဆုံးအနေနဲ့ခဲ့ခဲ့ခဲ့တယ်ဂျင်းနဲ့ရင်ဆိုင်ရခဲ့ဟာလာပါလဲဆိုတော့အင်္ဂလိပ်စာ second language ဖြစ်တဲ့အတွက်ကြောင့် license ရဖို့အတွက်လက်နဲ့ပါမစ်ဖြည့်တဲ့ခါမှာစပြီးတော့မှခက်ခဲစားတွေ့တယ်အဲ့မှာကျွန်တော်ဆိုရင်9လနဲ့6လလောက်ကျွန်တော်တော်တော်ဖတ်လိုက်ရတယ်ဖတ်ပြီးတော့မှကျွန်တော်နှစ်ကြိမ်ဖြည့်ရတယ်ပထမတစ်ကြိမ်မအောင်နောက်တစ်ကြိမ်ကျွန်တော်ဖြည့်ရတယ်တကယ်နှစ်ကြိမ်ဖြည့်မှကျွန်တော်လက်နဲ့ပါမစ်အောင်တယ်လက်နဲ့ပါမစ်အောင်ပြီးတော့လဲ license ရဖို့အတွက်တင်းနဲ့တက်ရတယ်တင်တဲ့ရမှာလည်းအလိုပဲဒီဟိုဒီအင်္ဂလိပ်စာနဲ့ပတ်သက်ပေါ့နော် language barrier အကြောင်းခက်ခဲရှိတယ်အဲ့ဒါကိုဟိုတော်တော်ကြိုးစားပြီးဖြတ်ပြီးတော့မှပဲကျွန်တော်တို့ဒီကားမောင်းသမားဘွားကိုရောက်ခဲ့တာပေါ့
ဘာသာစကားအခက်ခဲကိုကျော်လွှမ်းနိုင်ဖို့ဆိုရင်လဲအားဆိုင်လေ့လာဖို့အရေးကြီးကြောင်းသူကပြောရတယ
်နီလန်းကတော့အမျိုးမျိုးရှိတယ်အာကျွန်တော်သွားတဲ့နီလန်းကတော့ကျွန်တော်တို့လန်နပ်ပါမယ်စဖြည့်တဲ့ခါမှာအခက်ခဲစတွေ့တယ်အဲ့စတွေ့တဲ့ဟာကိုကျွန်တော်တို့ကြော်ဖြတ်နိုင်တယ်အဲ့တွဲနီလန်းကပါလဲဆိုတော့ကျွန်တော်တို့ menu report ကိုများများဖတ်ရမယ်ခဏခဏဖတ်ရမယ်အဲ့အောင်ဖတ်လေလေကျွန်တော်တို့လာမဲ့မေးခွန်းလေးကိုသိလေလေပဲကျွန်တော်လည်းအဲ့လိုမျိုးကျွန်တော်ခါပေါင်းများစွာဖတ်ပြီးတော့မှကျွန်တော်လာတဲ့ဒီလာတဲ့မေးခွန်းတွေကိုကျွန်တော်ပြင်နိုင်ခဲ့တာ
tracker mount တင်နှံတက်ပြီးတဲ့အခါမှာလေကိုအလုပ်လုပ်တဲ့ Khan Logistic Company ကအနီးကကြီးကျက်တင်ပြပေးတဲ့သူနဲ့အတူလာနေချီမောင်းပြီးမှသာတယောက်တည်းမောင်းခွင့်ရတာကိုလည်းသူကအခုလိုရှင်းပြပါရတယ
်အာကျွန်တော်ဟိုပထမဦးဆုံးကားသမားပေါ်ရအောင် offer လုပ်တာဒီကုမ္ပဏီကစတာဒီကုမ္ပဏီကကျွန်တော် offer လုပ်တယ် offer လုပ်တဲ့ခါမှာကျွန်တော်ကိုသူတို့ဟိုတစ်လခွဲနှစ်လနေပါလောက်ကျွန်တော်ကို train ပြီးတော့မှကျွန်တော်ကိုသူတို့ပိုင်တဲ့ကားကိုကျွန်တော်အပ်ပြီးတော့အပ်တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ OTR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့တစ်ပတ်တစ်ခါတော့မဟုတ်တစ်လတစ်ခါလောက်မှအင်ပြန်ရတဲ့အလုပ်ကိုကျွန်တော်စလုပ်ရတာ
ကွန်တိန်နာတွေကိုဘယ်လိုပုံစံမျိုးနဲ့တည်ယူပို့ဆောင်ပေးရလဲဆိုတာကိုလည်းအခုလိုပြောရတယ်
schedule တွေကတော့အမျိုးမျိုးရှိတယ် OTR တို့ခေါ်တဲ့ over the road ရှိတယ် regional တို့ခေါ်တဲ့ဒီ၄ပြည်နယ်၃ပြည်နယ်လောက်ပေါ့နော်အဲ့လိုမျိုးပတ်မောင်းရတဲ့အလုပ်ရှိတယ်အဲနောက်တစ်ခုကတော့ dedicate ပေါ့နော်အလုပ်တစ်လုပ်ကိုဆွဲသွားပြန်လာယူနောက်တစ်လုပ်ဆွဲသွားပြန်လာယူအဲ့လိုမျိုးပေါ့နော်တစ်လုပ်ပြီးတစ်လုပ်ဆွဲတဲ့ dedicate run ဆိုတာလည်းရှိတယ်အဲနောက်တစ်ခုကတော့ကိုလိုချင်တဲ့လုပ်ကိုယူပြီးတော့မှဟို မောင်းတယ်ပြီးတော့မှမလို့ချင်းကုပောက်ကိုနေနေတယ်ဒါပေါ်တော့ဒါ owner operator တွေရဲ့လုပ်ပါနော်သူအဲ့လိုမျိုးအလုပ်တွေရောအမျိုးမျိုးရှိတယ်ဒါပေမဲ့အခုကျွန်တော်လုပ်နေရတော့ dedicated ram ဖြစ်တဲ့ trailer တစ်ခုကိုယူတယ်အဲ့ trailer တစ်ခုကပစ္စည်းကိုသချပေးတယ်ပြီးရင်နောက် trailer တစ်ခုကိုပြန်လာဆွဲတယ်ဆိုတော့အဲ့ဟာကိုကျွန်တော်အခုက dedicated ram လုပ်တာပါနော်ကျွန်တော်ဒီလုပ်လုပ်နေတာအခုက
ကောလိတ်ကနေစက်ပစ္စည်းပြပြင်ထင်းသေးရင်းနဲ့ဘွဲရခဲ့ပေမဲ့လည်းဘာကြောင့်ကွန်တင်ထရက်ကားကြီးမောင်းခဲ့တာလဲဆိုတာကိုသူကအခုလိုပြောပါတယ်
။အာစိတ်ကူကတော့နှစ်ခုတစ်ခုကတော့ငွေကောင်းတယ်တစ်ခုကတော့ကျက်မကြီးကြောင့်ကျွန်တော်ကဒုက္ခိတကျွန်တော်နောက်9နှစ်ဆိုရင်ကျွန်တော်တင်းတင်းလုပ်လို့ကျွန်တော်မလုပ်နိုင်တော့ဘူး။အဲ့တော့ကြောင့်ဒီလုပ်ကိုကျွန်တော်ရွေးချယ်တယ်ဒီလုပ်ကလည်းအသက်65နှစ်ကနေအသက်80ထိလက်ရှိမောင်းနေတဲ့အဖိုးကြီးဖွားကြီးတွေရှိနေတယ်သူတို့မြင်ပြီးတော့မှငါလဲဒီလုတ်ကိုလုံနိုင်ပါမယ်လို့ကျွန်တော်ယုံကြည်ချက်နဲ့ကျွန်တော်ဒီလောကထဲရောက်ခဲ့တာ
အမေရိကန်တယ်ယူပို့ဆောင်ရေးကဏ္ဍမှာကားလုပ်ငန်းအရေးပါပုံကိုကိုသိန်းထောင်ကအခုလိုရှင်းပြပါရယ
် truck car လောကက industry ရဲ့เนาะကျွန်တော်တို့စက်မှုလက်မှုလုပ်ငန်းတွေရှိနေတဲ့ဖြင့်ဒီ truck car လုပ်ငန်းရာရှိလိမ့်မယ်စက်မှုလက်မှုလုပ်ငန်းမရှိတော့မှဒီ truck car လုပ်ငန်းရာရပ်သွားမှာအဲကြောင့် truck car တွေကစက်မှုလုပ်ငန်းရှိနေတဲ့ဖြင့်ထွက်ကားတွေရှိမယ်ရှိတော့ထွက်ကားကလည်းစီပွားရေးရဝင်ငွေကောင်းမယ်နောက်တစ်ခုကဘလူးလူမျိုးတွေအတွက်ရနိုင်လဲဆိုတော့အာလူမျိုးတိုင်းရနိုင်တယ်ပုံစံမျိုးတိုင်းရနိုင်တယ်ဒုက္ခိတာလည်းမောင်းလို့ရတယ်ခြေတော့အောက်တပိုင်းအောက်တပိုင်းတည်နေတဲ့လူတော်မှမောင်းနိုင်တယ်ဆိုတော့ဒီဒီလောက်ကလူတိုင်းကိုမောင်းလို့ရတော့ဗောနော်ကျွန်တော်ပြောချင်တော့
အမေရိကကိုရောက်ခါစားမှာတော့ဘဝအသစ်ပြန်ဆရာကြောင်းရရအလုပ်တွေလုပ်ခဲ့ရတယ်လို့တဖြည်းဖြည်းကိုဘဝကိုကြိုးစားတိဆောက်ခဲ့ရတာကိုလည်းအခုလိုပြောပါရယ
်ကျွန်တော်18နှစ်ရှိပြီအမေရိကမှာဒါမှလည်းအလုပ်ကတော့ကျွန်တော်ကစက်မှုလက်မှုနဲ့ပတ်သက်တဲ့လုပ်ငန်းတွေပေါ့နော်စက်ရုံလုပ်ငန်းတွေမှာကားလုပ်ငန်းတွေနောက်စားသောက်ကုန်နဲ့ပတ်သက်ဟိုထုတ်တဲ့လုပ်ငန်းတွေမှာကျွန်တော်လုပ်ခဲ့တယ် or machine setup နေရကျွန်တော်လုပ်ခဲ့ဘူးတယ်နောက်တစ်ခုက operator နေလည်းကျွန်တော်လုပ်ခဲ့ဘူးတယ်ဆိုတော့လုတ်ကတော့၄၅ခုတော့ကျွန်တော်လုတ်ခဲ့ဘူးတယ်ဒါပေမဲ့ကျွန်တော်အတွက်ပေါ့နော်အဆင်ပြေဆုံးလုတ်ကတော့ဒီလုတ်ပါပဲဒီလုတ်ကကျွန်တော်အတွက်အဖက်ဖက်ကလည်းအဆင်ပြေတယ်လို့ကျွန်တော်ယုံကြည်တယ
်ကားလောကကိုဝင်ရောက်ခြင်းတွေအနေနဲ့ဘာတွေဆောင်ဖို့ရှောင်ဖို့လုပ်မလဲဆိုတာကိုလည်းသူကအခုလိုအကြံပေးတော့ပါတယ်ခင်ဗျာ
ခရကာမောင်းကျင်တဲ့လူတွေဟိုပြောကျင်တာပေါ့ရောပထမတစ်ချက်ကမောင်းဖို့စန္ဒရှိတယ်ဆိုရင် violation ဘာတစ်ခုမှမဖြစ်ဖို့အရေးကြီးတယ်violation ဆိုတာအကုန်လုံးပဲ personal လည်းပါမယ်ကားနဲ့လည်းပတ်သက်လည်းပါမယ်အတချို့ဆိုရင်လည်းမမိမရိုက်လိုက်လို့ဟိုရဲဖမ်းခံရတယ်ဒါလည်း violation ပဲလုံးဝဟိုပြဿနာရှိတယ်ဒါတွေရပါတော့เนาะနောက် criminal နဲ့ပတ်သက်တဲ့ဟာတွေလုံးဝမဖြစ်ဘူးเนาะသုံးခုကင်းဖို့တော့ကျွန်တော်ဟိုပြောကျင်တယ်တစ်ခုကမိမပေါ့เนาะမိမသုံးမဟုတ်မိမလည်းယောက်ျားအိမ်နောင်လေးမဖောက်ပြန်ဖို့အရေးကြီးတယ်ပထမချက်ဒုတိယချက်ကလောင်းကစားဘာလောင်းကစားမှမလုပ်တာအကောင်ဆုံးပဲတတိယချက်ကဟိုမူရီစေဘွားမူရီစေဘွားမှာတော့မှသူကအကုန်လုံးပါတယ်အရက်ပေါ့နော်အရက်ကတော့ဗျာတောက်မယ်အဲတောက်ပြီးမောင်းမောင်းနဲ့ဒါမှမဟုတ်မူရီစေဘွားလုံးဝလုံးလို့မရဘူးကျွန်တော်ဆိုရင်ဗျာ random test အများနဲ့ထိတယ် random test ပေါ့နော်ကျွန်တော်ကပြီးခဲ့တဲ့ပတ်ရလဲကျွန်တော် random test ရှိတယ်သူကအဲ random test ထိတာနဲ့ဟိုဘာလဲဆိုတော့ကျွန်တော်ဘလူးမမပြောဘဲနဲ့ကုမ္ပဏီကနေကဲမီသွားစစ်ဆေးသွားစစ်ဆိုပြီးမှဆက်ပေးလိုက်တယ်ချက်ချင်းသွားစစ်ပေးရတယ်အဲ့မှာကျွန်တော်က movie server တစ်ခုသုံးဆွဲလိုက်ရပေါ်တာပဲဒီအချက်၃ချက်နဲ့ကင်းနေဆိုရင် truck car log ကို AC လို့လုပ်ရတယ်မတက်တဲ့ဟာတော့လူတိုင်းတင်ကြလာပဲပေါ့နော်ကျွန်တော်လည်းတင်ရတာပဲဒါပေမဲ့တင်ပေးမဲ့လူတွေရှိတယ်ဟိုကုညီပေးမဲ့လူတွေရှိတယ်ဒါပေမဲ့ဒီအချက်၃ချက်တာမကင်းလို့တော့ကျွန်တော်တို့ဒီ log ထဲကိုမဝင်တာအကောင်းဆုံးပဲအဲ့ဒါတော့အကြံပေးခြင်းလဲ
ဝင်ဝေကောင်းတဲ့လုပ်ငန်းဖြစ်ပေမဲ့လည်းကိုလို့ရတဲ့လုပ်ငန်းဝင်အနေထားလိုက်မိသားစုနဲ့သတင်းပတ်လာနဲ့ချီခွဲခွာနေရနိုင်တာကိုလည်းသူကထောက်ပြပါရယ်မိသားစုနဲ့ခွဲပြီးတော့နေရတဲ့အတွက်ကလေးရှိတဲ့မိသားစုတွေမှာဆိုရင်ကလေးចောင်းဖို့ចောင်းကြိုအပြင်တခြားအိမ်တော်ကြီးပြိပခတွေလည်းရှိလာနိုင်တာပါပြည်နယ်အလိုက်ဒေသအလိုက်ကုမ္ပဏီအလိုက်ကိုလို့ကြံရတဲ့အခြေအနေကလည်းအမျိုးမျိုးကွဲပြားနိုင်ပါတယ်တချို့နေရာတွေမှာဆိုရင်တရက်ကိုသတ်မှတ်ချိန်၁၇နာရီလောက်မောင်းနိုင်ပေမဲ့တချို့နေရာတွေမှာတော့ကုန်တင်ချိန်ကိုနိုင်နဲ့ချီဆောင်ရတာမျိုးလည်းရှိတာပါတယ်။ဒါပေမဲ့လည်းပွဲလက်မှတ်မလို့ပဲတနည်းကိုဝင်ငွေသိမ်းချီရနိုင်တဲ့အခြေအနေကလည်းတချို့အတွက်တော့ဆွဲဆောင်စရာဖြစ်နေတယ်ပါခင်ဗျာ
။ကုအောင် ောင်းမှာရှင်းအခုတော့သိပ္ပံနဲ့ဤပညာသတင်းဖတ်ဆင်ခဏကိုထုတ်လွှင့်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာသဘောဝပတ်ဝန်းကျင်ပျက်စီးမှုနဲ့အတူကြုံလာရတဲ့ပြင်းထန်တဲ့ရာသီဥတုဒဏ်ကိုခံနိုင်ရရော့ပါလာပြီးသေးချေပျက်စီးမှုတွေနဲ့ထပ်ကြုံရနိုင်တယ်လို့သိပ္ပံပညာရှင်တွေကသတိပေးနေကြပါတယ်။ DNDA ကိုဘယ်လိုကာကွယ်နိုင်ပါသလဲ။သဘောဝဝန်းကျင်အင်ဂျင်နီယာဒေါ်အေးအေးကြီးကိုဒေါက်ခင်မြတ်သက်ကမေးမြန်းတင်ပြထားပါတယ်ရှင်။
မနက်ငယ်အတွက်အဆိုးဆုံးသဘာဝဘေးကြုံရတာကလွန်ခဲ့တဲ့15နှစ်မေလာဇန်းကတိုက်ခိုက်ခဲ့တဲ့လူတသိန်းခွဲလောက်သေဆုံးခဲ့ရတဲ့နာဂစ်မုန်တိုင်းဖြစ်ပါတယ်။မကြာသေးခင်ကလည်းနေပြည်တော်တဝိုက်တိုက်ခတ်တဲ့လေဆင်နှမောင်းတံကြောင့်တေကြီးပျက်စီးခဲ့ရတာပါ။ဒီလိုဘေးတွေအတွက်ကြိုတင်ကာကွယ်နိုင်တာတွေကိုသဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးအေးကြီးကပြောပြခဲ့ပါတယ်။
နောက်တမ်းဖြတ်ပြီးကြီးကြီးမားမားမပြည့်စုံအောင်တည်ကျေမှုတွေတိတ်မရှိအောင်ဟောဘာတွေလုပ်တယ်မလဲ
ဟုတ်ကဲ့အဲ့ဒါလည်းပတ်သက်လို့ကလောကမှာတွေတော့တိအချက်ကအတိတ်ကဖြစ်တာတွေကိုသင်ခန်းစာယူပြီးတော့နောက်မှလည်းလူတွေကိုကာကွယ်ပေးခြင်းနဲ့ဆိုတော့စိတ်ဆန္ဒရှိဖို့ပထမအရေးကြီးပါတယ်အဲ့ဒါကတော့အစိုးရပိုင်းဆိုင်ရာပေါ့နော်တကယ်ပဲပြည်သူလူတွေကာကွယ်ပေးခြင်းနဲ့ဆိုတော့စိတ်ဆန္ဒရှိရမယ်အဲ့နောက်ပြီးတော့လုပ်ဒါနဲ့ပတ်သက်ပြီးတော့မုံတိုင်းဆိုလို့ရှိရင်လည်းကြိုတင်ပြီးတော့เนาะခံမှန်းလို့ရတာရှိတယ်เนาะခံမှန်းလို့ရလို့ရှိရင်သူတို့ကိုတတိပေးစနစ်တွေလုပ်ပေးရမယ်။နောက်ပြီးတော့နောက်တစ်ချက်ကဒီလိုမုံတိုင်းဖြစ်တဲ့ဟာကလူတွေမကောက်တိုင်းပြည်ရလက်စီပွားရေးကြာပါတယ်။အဲ့တော့နဂိုကဟာလာဟိုအင်နာလေးတလောက်ဒီနေရာမှာရှိတာမုံတိုင်းကြောင့်ပြေးသွားမယ်သူလည်းအိမ်ဆုံးရှုံးတယ်။เนาะနိုင်ငံအနေနဲ့လည်းဆုံးရှုံးတယ်ပေါ့เนาะ။เนาะနောက်ပြီးသူတို့ကပြောင်းသွားမယ်ဆိုလို့ရှိရင်ပြောင်းသွားတဲ့လူတွေမှာဘလို့နေမလဲစားမလဲစသဖြင့်အစီအမံတွေလုပ်ပေးဖို့လိုတယ်เนาะအဲ့ဒါမျိုးလုပ်ထားရမယ်လုပ်ထားပြီးတော့တစ်ခါအစင်းဆက်ပြီးတော့ဒီလိုမုံတိုင်းတွေဖြစ်လာလို့ရှိရင်เนาะနောက်မဖြစ်အောင်ဤပညာပိုင်းအနေနဲ့ပေါ့เนาะဘာတွေလုပ်ပေးလို့ရမလဲဒီပညာရှင်တွေပေါ့เนาะဘလို့ဝေးထုတ်မလဲเนาะနောက်ပြီးတော့ရေးတို့အနေနဲ့ဘာတွေလုပ်ကြမလဲဗမာပြည်မှာလုံလောက်တဲ့เนาะအနည်းဆုံးရွက်ပြင်တဲ့အစလုံလောက်တာတွေရှိပြီလားနော်လိုအပ်တာတွေပေါ့နော်ရှိပလားအဲ့ဒါဆရဲ့ရုပ်ဝတ္ထုပိုင်းဆိုင်ရာလိုတယ်စိတ်ဆန္ဒအဖြစ်အားထက်တတ်မှုလိုတယ်နောက်တစ်ချက်ကလည်းပါလဲဆိုလို့ရှိရင်နိုင်ငံတကာအဖြစ်ဘသူအဖြစ်ပေါ့နော်ဝင်ကူမယ်ဆိုရင်ရောကူွက်ပေးမလားနာကေတော့ဆိုအများကြီးဖြစ်သွားပြီလေနော်မပြည့်ဘူးတော့အခုလူသားချင်းစာနာတဲ့အကူအညီတွေကိုလာခွင့်ပေးမလားစသည်ဖြစ်ပေါ့နော်အဲ့လိုတွေရှိဖို့လိုတယ်အစိုးရကရေးပေါ်ဖြစ်ဖို့အတွက်ဆိုပြီးတော့ဘတ်ဂျက်ကိုထားထားတယ်အဲ့တော့ဘတ်ဂျက်ရှိမလားမရှိတော့အဲ့တော့ငွေရေးကြီးပိုင်းလဲဆိုတော့ဒီ policy ဘိုင်းလဲလိုတယ်။နောက်ပြီးတော့အနည်းဆုံး food pantry လို့ခေါ်တဲ့တကယ်လို့စားရမရှိရင်သွားယူဖို့လို့ရတဲ့နေရာမျိုးထားထားဖွင့်ထားပေးတာရှိသလား။နော်အဲ့ဒါကြီးအရေးပေါ့ပေါ့ငတ်မသွားအောင်ပေါ့နော်။အဲ့လိုတွေအများကြီးလိုတယ်။နောက်ပြီးတော့တဘာဝပတ်ဝန်းကျင်ပိုင်းဆိုင်ရာလည်းရှိသေးတယ်။ဘာလဲဆိုရင်တကယ်လို့ဒီနေမုန်လဲဖြစ်တဲ့နေရာမှာဆိုတချို့ဆိုနေမတိုင်မဲ့ဆိုရင်တာတို့တမန်တို့ကျိုးမာတွေရှိတယ်။အဲ့ကျိုးမဲ့ပိုင်းတွေကိုတော့ကြိုတင်ကြည့်ထားပြီးတော့ဒါတမန်ဆိုမကျိုးအောင်ဘယ်လိုလုပ်ထားမလဲစသည်ဖြင့်ပေါ့လေဒန်ကိုခံနိုင်ဖို့ပေါ့နော်အဲ့ဒီပိုင်းတွေနဲ့တို့ပါတယ်ဒါမှမဟုတ်ဆိုရေကြီးကြလည်းဖြစ်နိုင်တယ်လေတချို့ရေနာကြီးနေနေရဆိုတော့အဲ့ဒီဟာကိုဘက်ဆုံကကြည့်ပြီးတော့လုပ်ဖို့လုပ်နေမှာရှိပါတယ
်ကြိုတင်ကာဝယ်ဖို့လည်းလိုတယ်ပေါ့နော်နောက်ဒီလူလူသိအောင်လည်းအသိပညာပေးဖို့လိုတယ်ပေါ့နော
်လိုပါတယ်ရှင်ဘာဖြစ်လို့လဲဆိုတော့အကောင်းဆုံးနည်းကလူတွေမှာအသိတရားရှိဖို့ဒီမှာဘဝပဝင်ခြင်းဆိုင်ရာဆိုရင်အုတ်ချွေးရေးလူတွေမကတည်ဘဝပဝင်ခြင်းဌာနမှာဆိုရင်ပညာပေးအတွက်ဆိုပြီးတော့တတ်တတ်ကိုဘတ်ဂျက်ရှိပါတယ်ပညာပေးနေတဲ့လူတွေကောတတ်တတ်ကိုရှိနေပါတယ်အဲ့ဒါမျိုးဘတ်ဂျက်မျိုးအဲ့ဒါမျိုးလုပ်ငန်းဆောင်တာမျိုးပေါ့နော်လုပ်တင်ပါတယ
်ဆိုတော့မြန်မာနိုင်ငံပေါ့နော်အင်းကြီးချင်းနိုင်ငံတွေနဲ့နည်းနည်းရှင်းပြီးတော့ပြောပြပေးပ
ါဟုတ်ကဲ့အဲ့ဒါတော်တော်စဉ်းဝင်စားဖို့ကောင်းတယ်ဘယ်လိုလဲဆိုတော့ဥပမာကြည့်မယ်ဆိုတော့အင်းနီးနေညာနဲ့တရုတ်ဆိုတော့နော်တရုတ်ကတဘာဝပေါင်းမင်းနဲ့ပတ်သက်ပြီးသူ့မှာပျက်စီးတာတွေတော့ရှိရဲသူကကုန်ထုတ်လုပ်ငန်းတွေအများကြီးလုပ်တယ်ပေါ့နော်လုပ်တော့လေတစ်ဖက်ကသူကတဘာဝပေါင်းမင်းနဲ့ဆိုင်ရာတက်ကတူတွေဒီမှာတင်ကြားချက်တွေအဲ့မှာသူတို့ရဲ့နော်တဘာဝပေါင်းမင်းနဲ့ဆိုင်ရာအရင်းမြစ်တွေပေါ့မြေချောင်းတွေဆိုသူတို့ထိန်းသိမ်းနေတာတွေလည်းတအားထိန်းသိမ်းထားတယ်အဲ့လိုဆိုတော့သူတို့မှာထိန်းသိမ်းရမယ်ဆိုတော့ဟိုရည်ရွယ်ချက်ကထိန်းသိမ်းရဖို့အနေထားတွေလည်းအခင်းချင်းတွေလည်းရှိတယ်အကျမရရှိမှကြတော့ဘလို့ဖြစ်နေလဲဆိုတော့ဒီထုံးလုံးမှုပိုင်းနေမှာအကုန်ထုံးလုံးမှုပိုင်းနေမှာလုံးလိုက်ပြီးပင်နေလဲ ထိန်းသိမ်းမှုအပိုင်းမှာမရှိဘူးနော်ထိန်းသိမ်းမှုမရှိပုံထိုးစနစ်မှာပေါ်ထိန်းသိမ်းမှုအပိုင်းမရှိတော့ထို့သမျှပုံတွေကပုံတစ်ခါထုတ်လိုက်ရင်တာဝန်ကြီးကပြတ်တာကြီးပဲလေအဲ့ဒါတွေကအကုန်လုံးကပြည့်စည်သွားမယ်နော်အဲ့လိုမျိုးရှိတယ်အဲ့လိုဆိုတော့အဲ့မှာပထဝီနေသားပြောင်းသွားမယ်ရေးတွေကညံ့ညမ်းသွားမယ်အဲ့တော့တဘာဝပတ်ဝန်းကျင်ကလည်းဒီအခုလေတို့ဘာလို့ဖြစ်လဲဆိုတော့ရေးလေးဆိုတော့အခုဆက်ဆက်နေရတယ်တခုချင်းခွဲထားလို့မရအောင်အဲ့လိုဆိုတော့အဲ့ဒါတွေတို့မစဉ်းစားထားအောင်ပေါ့နော်နောက်တစ်ချက်ကလည်းဟိုဗမာပြည်ကစီးပွားရေးအခြေအနေကခြားအင်ဂျင်နီယာနိုင်ငံတွေကတို့ရှိမှရှိတဲ့စက်ရုံအလုံးရုံတွေကိုဗမာပြည်ကိုပြောင်းထားပြီးတော့လုပ်ခံရတဲ့ဒီနေ့ဟိုတိုင်းပြည်မျိုးဖြစ်နေတယ်ဖြစ်နေတဲ့အခါကျတော့ဟိုဗမာပြည်ကဘယ်လိုပြောမလဲဟိုလောက်ခါကရတာတော့နေတယ်ဒါပေမဲ့အရင်ကြီးတွေများများတောင်းဝင်ယူရတာမျိုးဖြစ်နေတယ်ပေါ့နော်အဲ့ဒါလည်းတော်တော်ကွာခြားတယ်အဲ့တော့တခြားနိုင်ငံတွေမှာဆိုလို့ရှိရင်သူတို့မှာတဘာဝဥပဒေရဲ့ဆိုင်နဲ့သူတို့မှာပါမစ်စနစ်တွေရှိနေတယ်အုပ်ချုပ်ရေးစနစ်တွေထဲမှာကိုပါနေတယ်ပေါ့နော်အဲ့တော့ဗမာပြည်ကအခုမှတဘာဝပါမစ်ဆိုင်ရဲ့စမ်းစစ်ခြင်းပဲလုပ်နေရတယ်စမ်းစစ်ပြီးတော့ထိန်းချုပ်တဲ့အပိုင်းမှာမရောက်သေးဘူးအဲ့ဒါလုံးဝကွာခြားနေတယ
်ဒီမြန်မာနိုင်ငံမှာပေါ့နော်အဓိကလိုအပ်နေတာစနစ်ကြဖို့ပေါ့နော်စနစ်ကြဖို့ ਨੇ အစိုးရကိုယ်တိုင်ကပံ့ပိုးဖို့ပေါ့ဒီတဘာဝပတ်ဝန်းကျင်ထိန်းသိမ်းဖို့
အကောင်းဆုံးကလူတွေဘာလုပ်ရမလဲဆိုတော့အဲ့တဘာဝပတ်ဝန်းကျင်အရေးနဲ့ပတ်သက်ပြီးတော့အရေးကြီးဆုံးလို့ကျွန်မထင်တာပေါ့နော်လူတိုင်းဟာဒါကိုပေါ့ပေါ့ထားစားလို့မထားဘဲနဲ့ဒါအရေးကြီးတယ်ငါတို့ရဲ့နောင်လာနောက်သားတွေကကိုပါထိခိုက်နေငါတို့ဘဝတွေလည်းထိခိုက်မသိပြီးတော့အားလုံးကပါဇက်ကနေပြီးတော့ဒီအရေးတွေလုပ်ဖို့လိုတဲ့ဆိုထုတ်ပြောဖို့လိုပါတယ်အဲ့လိုမျိုးပါဇက်ကထုတ်ပြောဖို့လိုတယ်နောက်ပြီးတော့ UN မှာလည်းတယ်လီဖုန်းပေါ်မှာဆွဲချလို့ရတယ် app ရှိပါတယ်နော်အဲ့ app က Acknow လို့ခေါ်ပါတယ်အဲ့ app လေးကိုဆွဲချလိုက်ပြီးတော့အဲကမ္ဘာရဲ့ရာသီဥတုအပြောင်းအလဲအတွက်နော်ကမ္ဘာပူမင်းလာတဲ့အတွက်အခုအချိန်မှာလုပ်ဖို့ထိုက်ပါပြီဆိုပြီးတော့လုပ်တင်ပါတယ်ဆိုပြီးတော့တူချင်းတယောက်ချင်းကနော်လှုပ်ဖို့ကိုလှုပ်ဖို့ရဲ့ app လေးထွင်ထားတာရှိပါတယ်အဲ့တော့အဲ့ app လေးကိုသုံးကြပါနော်သုံးပြီးအဲ့ထရတစ်စင်နော်ကိုအနေနဲ့လှုပ်ဖို့ကိုတိုက်တွန်းခြင်းပ
ါဒေါ်အေးကြီးရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်တိတ်ပန်တဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်ဒေါ်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာသတင်းပတ်ဆင်ခဏကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင်စနေနေ့မနေ့ခင်အတွက်သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်ခုတော့သတင်းအချင်းချုပ်ကိုဒေါ်ခင်မျိုးသက်ကတင်ပြပေးပါမယ်
ယူကရိန်းကိုတိုက်ခိုက်ရမှာအကူအညီပေးနေတဲ့သူတို့အဖွဲ့ကိုရုရှားအစိုးရကလိုအပ်တဲ့ကြီးစံတွေမပေးလို့ရှင်မေလ10ရက်နေ့ကစပြီးတော့ယူကရိန်းကဘောက်ပုံပန်ကူညီပြီးတော့တိုက်ပေးမှာမဟုတ်တော့ဘူးလို့ရုရှားကျေးဇက်တဝက်ဂနာရဲ့အဖွဲ့ရဲ့ခေါင်းဆောင်ယက်နီပရီဂိုဇင်ကတောက်ကြနေမှာပြောကြားလိုက်ပါတယ်ယူကရိန်းကာကွယ်ရေးဒုဝန်ကြီးဟန်နာမာလီယာကတော့ဘောက်မကူတပ်တွေထပ်ဖြည့်ပြီးတော့ဆေးလွတ်နေတယ်လို့တောက်ကြနေမှာပြောကြားခဲ့ပါတယ်မေလ6ရက်နေ့မှာတတိယမြောက်ချားလ်စ်ဘင်ရဲ့နန်တက်ဗိသိက်ခံပွဲကိုလန်ဒန်မြို့ကဝက်စ်မင်စတာကျောင်းတော်ကြီးမှာကျင်းပမှာဖြစ်ပါတယ်။ကမ္ဘာနိုင်ငံတွေကအကြီးအကဲတွေဧည့်သည်တော်တွေခေါင်းဆောင်တည်တည်လဲတက်ရောက်နန်တက်ဘွဲကိုတက်ရောက်ဖို့အတွက်လန်ဒန်ကိုရောက်နေကြပါပြီ။ဗြိတိန်ဘုန်းကြီးချုပ်ရီရှိဆူနက်နဲ့ချားလ်စ်ဘင်တို့ဟာနန်တက်ဘွဲမတိုင်ခင်တောက်ကြနေမှာဒဏ္ဍာရနိုင်ငံတွေကခေါင်းဆောင်တွေနဲ့နှုတ်ဆက်ခဲ့ပါတယ်။ဩစတြေးလျကနေဒါနိုင်ငံတွေပေါ်ဝင်ဗြိတိန်ဘင်ရဲ့အုပ်ချုပ်မှုအောက်ကနိုင်ငံ14နိုင်ငံခေါင်းဆောင်တွေကိုယ်စားလှယ်တွေကိုနေ့လယ်စာနဲ့တည်ခင်းအခမ်းအနားကြရဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေကိုပြန်ပြီးတော့လက်ခံရေးနဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်စီဘက်ကမောင်တော်မြောက်ပိုင်းမှာပြင်ဆင်ထားတာတွေကိုတောက်ကြနေမှာသွားပြီးတော့ကြည့်ရှုခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တွေကပြန်ဖို့အတွက်ညှင်းဆိုကြတယ်လို့ AP သတင်းမှာဖော်ပြထားပါတယ်။SEA Game လို့ခေါ်တဲ့အရှေ့တောင်အာရှအာဇာပြိုင်ပွဲဟိုကမ္ဘောဒီးယားနိုင်ငံမှာပထမဆုံးအကြိမ်ဖြစ်တဲ့အင်ရှန်ဖြစ်တဲ့တမိုင်းဝင်လက်ခံကျင်းပပါတယ်။တောက်ကြံတွေကဖွံ့ဖွဲတင်ပါတာပါ။အဒီမှုအကအကုံတွေနဲ့ဖြောပြေးတာဖြစ်ပြီးတော့အလန်နေဝေယံမီရှုဘန်းတွေပြစ်လွတ်ခဲ့ကြပါတယ်။
။သတင်းချင်းချုပ်ကိုဒေါခင်မြတ်သက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျီမီကွတ်နဲ့ရောဘတ်ဘက်စ်တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ3251တို့ကနေဖမ်းယူနိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါရှင်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.